ကရှင်လေးပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့အနုမောဒနာတရားဝမ်းမြောက်ခြင်းကိုဖြစ်စေတတ်တဲ့လိုက်နာကျင့်သုံးဝေရာဖြစ်တဲ့အနုမောဒနာတရားကိုနာယူကြရအောင်အနုမောဒနာတရားမနာယူနေမှာရှင်လေးပြုလုပ်တဲ့ကုသိုလ်များနဲ့ကုသိုလ်ရှင်များနဲ့ပြုလုပ်ကြတဲ့ကုသိုလ်လုပ်ငန်းများကိုအလုံးဝမ်းမြောက်မှုမောတာဓုခေါ်စေနိုင်မှုအတွက်ဘုန်းကြီးဟာရှေးဥစွာဖတ်ကြားပေးပါမယ်ယနေ့သာသနာတော်နှစ်2555ခုနှစ်ကောဇာတက္ကရေ1383ခုနှစ်နေုံလာဇန်14ရက်ခရစ်နှစ်2011ခုနှစ်ဇွန်လ15ရက်ဗုဒ္ဓဟူးနေ့မှာစကိုင်းတောင်ရုံညဆက်ကြအကြောင်းတိုက်တို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကအာယုံဆုံးအဖြစ်နဲ့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကစကိုင်းမြို့ရွာတေကြီးရေတန်းရက်မှနေထိုင်ကြတဲ့ဖခင်ကြီးဥတာတေမိခင်ကြီးဒေါ်ကျင်စေတမိကျောင်းတာရေကမှဒေါ်ညွန့်ညွန့်ဆန်းနဲ့မောင်နှမများမိဘမေတ္တာမိသားစုတို့ဖြစ်ပါတယ်မိဘမေတ္တာမိသားစုများကတန်ဃာတော်ရှင်မြတ်အပါ300ကျော်တို့အားအယုံခါမှာခောက်ဆွဲကြိုစွမ်းများဆက်ကက်လူတန်းကြရတယ်ပေါ့နေ့လေအခါမှာတန်ဃာတော်အပါ300ကျော်နဲ့ကြွားရောက်လာတဲ့အပရိသတ်များတိလရှင်ဆရာလေးအပါ100တို့အားနေ့လေအခါမွန်မြတ်တော်ခဲပွဲဘောဇင်စွမ်းများဆက်ကက်လူတန်းတာကမေတော်ကြီးဘွားပုံညာဝတီရဲ့86နှစ်ပြည့်မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့မေတော်ကြီးဖပုံညာဝတိမြေမရှင်ရှင်ဦးမောင်ကျော်ရှင်ထက်တို့မိမိတို့မြေဘွားတစုကနေပြီးတော့တန်ဃာတော်ရှင်မြတ်များတိလရှင်ဆရာလေးများကြွားရောက်လာတဲ့အပရိသတ်များအားနေ့လယ်ခါမွန်မြတ်သောခဲဝဲဘောဇင်ဆွမ်းများဆက်ကပ်လှူဒန်းကြပါတယ်အဲ့တော့အကြောင်းရင်းခန္ဓာကတော့မေတော်ကြီးရဲ့86နှစ်ပြည့်မွေးနေ့မင်္ဂလာကိုကြောင်းပြုပြီးဝိုင်းဝန်းပြီးတော့လှူဒန်းကျင်ပါတယ်ဆိုလို့ဘုန်းကြီးကစီစဉ်ပေးရခြင်းဖြစ်တယ်ပေါ့အဲ့တော့အာယုံဆုံးနေဆုံးအပြင်ပြုလုပ်ကြတဲ့ကုသိုလ်ကောင်းမှုများကညနေခါမှလည်းပဲရံကုန်မြို့တက္ကမကြီးဒေါ်ကုတ်ဝါမိသားစုကလည်းပဲတန်ဃာတော်ရှင်မြတ်များအားရှေးပစ္စည်းချော်ရည်များဆက်ကပ်လှူဒန်းကြခြင်းပင်တန်ဃာဆရာတော်ကြီးခြေပါတို့အားတပါးတပါးလေးမာတင်တင်ကန်းတွေ့ဆုံတစုံစီအားဖြင့်တင်ကန်းဆယ်စုံနဝကံပါ1000ကျက်စီအားဖြင့်3000ကျက်လှူဒန်းခြင်းယထာစုတ်ယထာထုတ်ကြီးတထုတ်စီအခိုးပွင့်စီတထုတ်စီဝိညာဉ်ကိုလည်းပဲဆရာတော်ကြီးဆေပါအားလှူဒန်းကြတယ်။မြတ်ဆက်ကြကြောင်းတိုက်နာယကဘုန်းကြီး၅ပါးတို့အားတပါးတပါးလျှင်3000ကျက်တန်ပစ္စည်းများလှူဒန်းခြင်းအပြင်တသိန်း5000ကျက်လှူဒန်းခြင်းမြတ်ဆက်ကြကြောင်းတိုက်အနုနာယကကနဝဇကစာချဆေပါတို့အားတပါးတပါးလျှင်2000ကျက်စီအပြင်နဝကံမှ2000ကျက်လှူဒန်းခြင်းမြတ်စွာဘုရားကြောင်းတိုက်အကူစာချယဟန်တော်များတာမဏေများစာတင်သားယဟန်တော်များနဲ့အထူးဝေယဝိသတန်ကအပါ60တို့အားတပါးတပါးလျင်9000ကျက်စီအပြင်နဝကမ္မ3000ကျက်လှူဒန်းခြင်းတိလရှင်ဆရာလေးအပါ100တို့အားတပါးတပါးလျင်3000ကျက်စီ3000ကျက်စီအပြင်နဝကမ္မ3000ကျက်ဆက်ပြမုံတထုပ်စီထို့နောက်အစာကြီးရစားနဲ့အခိုးပွင့်စီတထုပ်စီလှူဒန်းကြခြင်းညဆက်ကြတန်ဃာအပါ300ကျော်တို့အားလည်းပဲဆက်ပြမုတ်တထုပ်စီလှူဒန်းခြင်းစသည်အားဖြင့်တန်ဃာတော်ရှင်မြတ်များကိုလှူဒန်းကြရတယ်ပေါ့နောက်ကုသိုလ်ကောင်းမှုပြုပတ်များကဘာတွေပါရမီဖြည့်ပတ်ခြင်းနဲ့ကုသိုလ်လုပ်ကြတယ်လဲဆိုတော့ကိုဟန်မြင့်မခင်နင်းသက်မိသားစုကဓမ္မပူဇာဖြင့် 15000 ကျက်ကိုယ်တန်ဥတန်စုဒေါ်ဒီစီညိုမိသားစုကနဝကံမ1000ကျက်ဥတင်ရွှေဒေါ်ဝိုင်းမိသားစုကနဝကံမ1000ကျက်ဥမောင်ငယ်ဒေါ်တောင်းရှင်တမောင်တောင်းနိုင်တိန်တော်ရဲ့မမကြီးမိသားစုကနဝကံမ1000ကျက်ဥမောင်ကြီးနဲ့တာသမီများငွေတိသုံးလက်မိသားစုကဒီမွေးနေ့ပွဲမှာအသုံးပြုဖို့အတွက်နဝကံမ3000ကျက်နဲ့မာတင်တင်ကန်းတွေ့ဆုံ5စုံဓမ္မပူဇာအဖြစ်နဝကမ္မ3000ကျက်လှူဒန်းခြင်း ဥဒ္ဒတိတော်ချင်းစိန်တမိတော်ညွန့်ညွန့်ဆရာမိဘမေတ္တာမိသားစုတို့ကအာယုံစွမ်းနဲ့တိလချင်းဆရာလေးအပါ90တို့အတွက်နဝကမ္မတသိန်း5000ကျပ်လှူဒန်းခြင်းကိုတောင်းနိုင်မှာမိုးမိုးအေးတရာဦးမျိုးယုံမင်းမိသားစုကတိလချင်းဆရာလေးအပါ90တို့အတွက်တသိန်း5000ကျပ်လှူဒန်းခြင်းမြမကြီးကဥတန်ဝင်းဒေါ်လာလာခြင်းမိသားစုကမြတ်စွာဘုရားတန်ခါတော်အပါ300ကျော်နဲ့တိလချင်းဆရာလေးများအတွက်ဤလံဆက်ပြမှုတထုပ်စီအထုပ်400ကျော်လှူဒန်းခြင်းဥဇော်ရေမင်းတော်ရင်မွေးထက်လိုက်ပရာစီမိသားစုကဆရာတော်ဤ7ပါးနဲ့တိလချင်းဆရာလေးအပါ100တို့အတွက်အခိုးပွင့်စီတထုပ်စီရစားတထုပ်စီလှူဒန်းခြင်းကိုကျော်မျိုးဟိမတိရီအောင်သမီးမဟာမီရှင်လက်မအူမိသားစုတို့ကတန်ဃာတော်ပါ300ကျော်နဲ့ဆရာလေးတို့အားအပရိသတ်တို့အားရေခဲမုံကျွမ်း၊ကိမ့်မုံကျွမ်း၊ဝေဖာမုံကျွမ်းများဆက်ကပ်လှူဒန်းကြခြင်းမန္တလေးမြို့မဆွေဆွေမာကတန်ဃာတော်ပါ300ကျော်သီလရှင်ဆရာလေးများကြွားရောက်လာတဲ့အပရိသတ်များအတွက်ပဇွန်ကိုပြန်လိတ်ဆွမ်းဆက်ကပ်လှူဒန်းပြီးတော့တန်ပိကအဖြစ်နဲ့ဓမ္မဤ၅ကြောင်း၊ဓာငင်၅ကြောင်း၊ပန်းကြိုက်ကြေတစ်ချောင်းတန်ကြီးကအဖြစ်လှူဒန်းကြခြင်းမိဘမေတ္တာမိသားစုအပ်ဘဲဓမ္မပူဇာအဖြစ်2000ကျပ်ဥတန်ဝင်းဒေါ်လာလာခြင်းမိသားစုအပ်ဓမ္မပူဇာအဖြစ်1000ကျပ်ကိုကျော်မျိုးဟိမတိရီအောင်မိသားစုအပ်ဓမ္မပူဇာအဖြစ်15000ကျပ်ဆိုပြီးတော့ယနေ့ဝိုင်းဝန်းပြီးတော့ကုသိုလ်ကောင်းမှုများကိုစုပေါင်းပြုလုပ်ကြရတယ်ပေါ့အကြောင်းပြုတာကတော့ရိုသေးထိုက်မြေနိုးထိုက်ကရုဂါရဝပြုထိုက်တဲ့ပုဂ္ဂိုလ်တွေကိုကရုဂါရဝပြုသည့်အနေအားဖြင့်ယနေ့မွေးနေ့မင်္ဂလာပွဲမှာအကြောင်းပြုပြီးတော့ယတနာ၃ပါးကိုပူဇော်ကြတယ်တဲ့အဲ့တော့ယနေ့အာလုံးသောပရိသတ်တွေကိုဘုန်းကြီးနေနဲ့အနုမောဒနာတရားအဖြစ်နဲ့ဗာတရားဟောပေးမလဲဆိုတော့ဩကာသကရောကျိုးထဲမှာပါတဲ့စာသားလေးကိုယူပြီးတော့ခေါင်းကြီးနေနဲ့ဖူးမြုံမှန်လျှော့ကရောပါဤဆိုတဲ့ခေါင်းကြီးနဲ့ဘုန်းကြီးဟာဟောပေးပါမယ်အဲ့တော့ဖူးမြုံမှန်လျှော့ကရောပါဤဆိုတဲ့စာသားလေးဟာတိတ်ပြီးတော့တန်ဖိုးလည်းပဲကြီးမားတယ်လို့အကျိုးတရားတွေကလည်းပဲပြောပြလို့မကုန်နိုင်တော့အောင်ကြီးမားခဲ့ပါတယ်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်အများစုယနေ့ခေတ်မှာကပုထုဇဉ်တွေဖြစ်နေကြတယ်ပုထုဇဉ်တွေဖြစ်နေတော့မိမိတို့ကာယကံဝစီကံမနောကံနဲ့ကျေစုရှင်ဖြစ်တဲ့ပုဂ္ဂိုလ်တွေယတနာမျက်သုံးပါအပေါ်မှာစသည်ဖြင့်ပြူမားမိပျော်မားမိကြံမားမိတွေရှိတတ်ပါတယ်အဲ့တော့ဒီလိုအပြစ်တွေရှိခဲ့လို့ရှိရင်ငြိမ်းပျောက်ပါစေဆိုပြီးတော့မန်ကိုလျှော့ပြီးတော့ရှ िख ိုးပူဇော်တဲ့ဩကာသကရောကျိုးဒီကရောကျိုးလေးဟာဘုန်းကြီးတို့အင်မတန်မှတန်ဖိုးကြီးမားပါတယ်အဲ့တော့ဗုဒ္ဓဘာသာဝင်နေရာယခုလိုအခမ်းအနားတွေအလှအတန်းတွေစသည်ဖြင့်ညအခါမှာဖျားရှစ်ခိုးတဲ့အခါအထိဒီဩကာသကရောကျိုးလေးနဲ့ရှစ်ခိုးပြီးတော့ကရောကြတယ်။အဲ့ဒီမှာဖူးမြုံမန်လျှော့ကရောပါဤဆိုတဲ့စာသားလေးပါတယ်ပေါ့။အဲ့တော့ဒီလိုကရောတဲ့အခါပူဇော်တဲ့အခါမှာမန်တရားတွေမာနတရားတွေကိုလျှော့ပြီးမှကရောလို့ပူဇော်လို့ရပါတယ်။မလျှော့ဘဲနဲ့ကရောပူဇော်လို့ရှိရင်အထာမမြောက်နိုင်ဘူးတဲ့။ဒါကြောင့်မို့ဒီတရားလေးနဲ့ဆက်ပြီးတော့ဘုန်းကြီးကဟောကြားပေးမယ်။ကောင်းပြီဘုန်းကြီးတို့မြန်မာနိုင်ငံမှာယနေ့ဒီဩဃာတကရောကျိုးမူကွဲမျိုးမျိုးရှိနေပြီမဲ့ဒီဩဃာတကရောကျိုးလေးကဘယ်အနေဆင်းသက်လာတာလဲလို့မေးလို့ရှိရင်ဘုန်းကြီးတို့တမိုင်းကြောင်းအရာအတိအကျမဟုတ်ပေမဲ့ဆရာသမားအရှင်ဆက်ပြောတဲ့စကားအရပကံခေလွန်ခဲ့တဲ့နှစ်ပေါင်း1000ဝန်းကျင်ကပကံခေရှင်အရဟံရဟန္တာရှင်မြတ်ကြီးကအနောယထာမင်းစောကိုချီးမြှင့်ပြီးတော့ရေးသားပေးခဲ့တဲ့ကရောကိုကျိုးတဲ့ဒီလိုဘုန်းကြီးတို့တမိုင်းကျောင်းကြီးကတွေ့ရပါတယ်။ဒါကြောင့်ဒီဩကာသကရောကျိုးရဲ့တမိုင်းကျောင်းဟာအတိကျမဟုတ်တော့လည်းပဲဆရာသမားအရှင်ဆက်ပြောစကားအရာရှင်အရဟံမထေရကနေရေးသားချီးမြှင့်ပြီးတော့နောယထာမင်းကြီးကိုပေးစေခဲ့တယ်။အနောယထာမင်းကြီးကနေပြီးတော့မိသားစုအာလုံးတိုင်းသူပြည်သားအပါဝင်အာလုံးပေါ်မှာမျိုးဆက်တွေပေါ်မှာမိမိတို့လက်ဆင့်ကမ်းပြီးတော့ပေးခဲ့တယ်တဲ့ဒါကြောင့်မို့ဒီကဩကာသကရောကျိုးဟာနောယထာမင်းကြီးကိုရှင်အရဟံမထေရမြတ်ရဟန္တာရှင်မြတ်ချီးမြှင့်တော်မူခဲ့တဲ့ဩကာသကရောကျိုးလို့အကြံဉာဏ်အားဖြင့်ဒီလိုသတ်မှတ်လို့ရပါတယ်အဲ့ အဲ့တော့ဒီဩကတကရောကျိုးဟာတိတ်ပြီးတော့တန်ဖိုးကြီးမားတယ်။ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့အရှင်ဒေဝတ္တတို့အဇာတတမင်းတို့နည်းနည်းလေးပြန်ပြောင်းပြီးတော့ကြည်လိုက်ပေါ့။အဇာတတမင်းဆိုလို့ရှိရင်ခမီးတော်ဗိမ္မိတာရမင်းကြီးရိုးရိုးပုထုရှင်မဟုတ်ဘူးသောတာပန်အရိယာသူတော်ရှင်ကြီး။အဲ့ဒီအရိယာသူတော်ရှင်သောတာပန်ခမီးတော်ကြီးကိုတပ်ဖြတ်ခဲ့တဲ့အတွက်ကံကြီးထိုက်သွားခဲ့ပါတယ်။ကံကြီးထရုံနေမကားပဲနဲ့အရိယာပုဂ္ဂိုလ်တွေကိုတပ်ဖြတ်မိခဲ့တယ်ပေါ့အဲ့တော့ဇာတတမင်းရဲ့အပြစ်ဟာတိတ်ပြီးတော့ကြီးမားခဲ့ပါတယ်နောက်အရှင်ဒေဝရတ်အရှင်ဒေဝရတ်ကိုကြည့်လို့ရှိရင်လည်းပဲရှေးပါရမီရဲ့လျှောက်လောကီအဘိညာဉ်တွေနဲ့ပြည့်စုံခဲ့ပြီမဲ့လို့လာဘတ္တကာရနမေကျော်မှုတွေလက်လာဘလိုချင်မှုတွေအားကြီးပြီးတော့မြတ်စွာဘုရားပေါ်မှာနှီးမျိုးမျိုးနဲ့တက်ဖြတ်ခဲ့တယ်။နောက်ဆုံးမှာဖရာရှင်ရဲ့ချိန်မှာတော့တွေ့စိမ့်တီအောင်လုပ်ခဲ့တယ်။ကံကြီးတစ်ခုထိုက်သွားတယ်။နောက်ပြီးတော့တန်ဃာတော်ရှင်မြတ်တွေကိုအသင်ကွဲအောင်တန်ဃာအသင်ကွဲသွားအောင်တန်ဃာတော်ရှင်မြတ်တွေကွဲပြားသွားအောင်ညီညွတ်မှုခွဲခြားခဲ့တယ်။ကွဲပြားအောင်ပြုလုပ်ခဲ့တယ်။တန်ဃာဗေဒကကံဆိုတာမိဘတတ်တာတောင်အပြစ်ကြီးတဲ့ကံအဲ့ဒီကံကိုလည်းပဲရှင်ဒီဝရက်စီပူသွားရှာတယ်ပေါ့။အဲ့တော့မိတ်ဆွေကောင်းမဟုတ်တဲ့ဆရာသမားဒီဆရာသမားမှားယွင်းတဲ့ဆရာသမားဆရာသမားပေါင်းမှားလိုက်တဲ့အတွက်အဇတတမင်းလည်းပဲဒုက္ခရောက်ခဲ့ရတယ်ရှင်တေဝရလည်းပဲလာဘတ္တကာရလူကျင်တဲ့စိတ်တွေနဲ့ကံကြီးထိုက်ခဲ့ရတယ်ဒါပေမဲ့လို့တဲ့အဲ့ဒီဆရာတပည့်နှစ်ယောက်ဟာဘုန်းကြီးတို့နောက်ဆုံးမှာပြန်လုံမလုံမူကာနီးအဇတတမင်းဆိုရင်လည်းပဲနေပါစံကနေရမဆံမီချိန်မှာတတိတံဝေကတွေရပြီးတော့မြတ်စွာဘုရားကိုဖူးမြော်မှန်လျှော့ကြောခဲ့ကြတယ်တဲ့သူတို့မှရှိနေတဲ့မာမနာတရားတွေကိုခဝါချပြီးတော့မြတ်စွာဘုရားအပေါ်မှာယုတိမြတ်နုလက်ဆုပ်မိုးပြီးတော့ရှ िख ိုးဥတင်ခဲ့တယ်ရှင်တေဝရဆိုရင်အဝေးရနေကြောခဲ့တယ်အဲ့တော့ဒီလိုမှန်လျှော့ပြီးတော့ကြောခဲ့တဲ့အကျိုးတရားတွေကဘလောက်ထိရသွားနိုင်တယ်လဲဆိုတော့ကံတရားတွေကတော့ကံကြီးထိုက်တဲ့အတွက်ငရဲတွေရောက်ရတယ်ငရဲတွေရောက်ရပြီမဲ့လို့ရှင်ဒီဝရတ်ဆိုလို့ရှိရင်လည်းပဲဘဝအာမခံချက်ရာသွားခဲ့ပါတယ်တစ်ချိန်မှာပိဋကဗုဒ္ဓရဟန္တာရှင်မြတ်ဖြစ်ပြီးတော့ပရိနိဗ္ဗာန်စံမယ်ဆိုတဲ့ဘဝအာမခံချက်ကြီးရာသွားတာဟာဖူးမြော်မှန်လျှော့ကြောခဲ့တဲ့အကျိုးတရားတွေဒါလေးကိုဘုန်းကြီးကသိကြခြင်းပါတယ်နောက်ပြီးတော့ဇာတတမင်းလည်းပဲဒီလိုကြောလိုက်တဲ့အတွက်အဝီစီငရဲမှာကြာရမယ်ကြီးမကြာဘဲနဲ့ငရဲငယ်မှာကြာပြီးတော့နောက်တစ်ချိန်မှာပိဋကဗုဒ္ဓရဟန္တာရှင်မြတ်ဖြစ်မယ်ဆိုပြီးတော့မြတ်စွာဘုရားရဲ့ဗျာဒိတ်စကားရခဲ့ပါတယ်။ဒါလည်းပဲပါလဲဆိုတော့ဖူးမြော်မှန်လျှော့ကြောရခြင်းရဲ့အကျိုးတရားတွေတဲ့။ဒါကြောင့်မို့ယနေ့မေတော်ဤတော်ပုံညဝတီအတွက်အလုံးကြောင်းတက္ကရကမတွေရောပစ္စည်းလေးပါးတက္ကရကမတွေရောစုပေါင်းပြီးတော့စွန့်အားရှိသမျှမေတော်ကြီးကိုလည်းပဲကြောကြတယ်ပူဇော်ကြတယ်မေတော်ကြီးရဲ့မွေးနေ့ကိုကြောင်းပြုပြီးတော့ဖရာတရားတန်ခါရှင်မြတ်တွေကိုရှိခိုးကြတယ်ပူဇော်ကြတယ်ကြောကြတယ်နောက်ပြီးတော့စွမ်းအားရှိသမျှလှူဒန်းကြတယ်တိလချင်းဆရာလေးတွေကိုပင်ဖိတ်ပြီးတော့ကိုစွမ်းသမျှဒါနအဝတ္ထုအစုစုနဲ့ပူဇော်ကြတယ်လှူဒန်းကြတယ်ဒါတွေကဘာလဲဆိုတော့ဖူးမြော်မှန်လျှော့ကြောပါ ਈ ဆိုတဲ့မြတ်စွာဘုရားရဲ့လမ်းစဉ်မြတ်စွာဘုရားဖြစ်စေခြင်းခဲ့တဲ့လမ်းစဉ်ဒီလမ်းကျင်ကိုမိမိတို့လျှောက်သွားခြင်းဖြစ်တယ်ဆိုပြီးတော့ပထမဦးဆုံးအနေနဲ့ဝမ်းမြောက်ဝမ်းသာဖြစ်စေခြင်းပါတယ်အဲ့တော့ယခုလိုမွေးနေ့ပွဲကိုအကြောင်းပြုပြီးတော့ပူဇော်တယ်မွေးနေ့မင်္ဂလာကိုအကြောင်းပြုပြီးတော့ယတနာမြတ်သုံးပါးကိုပူဇော်တယ်ဒါတွေကကောင်းမြတ်တဲ့မင်္ဂလာတရားတွေပါအဲ့တော့ဘုန်းကြီးတို့ဒီမာမနာတရားဆိုတာကရုဂါရဝတရားနဲ့ဆန့်ကျင်ဘက်သဘောလေးတွေဖြစ်ပါတယ်အလင်းရောက်လာလို့ရှိရင်အမောင်တရားဟာကင်းပြောက်သွားတတ်ပါတယ်။နောက်တနည်းအားဖြင့်အလင်းရောင်ပျောက်သွားပြီဆိုရင်လည်းပဲအမောင်တရားတွေဟာကြည်ဆိုးပြီးတော့လာတတ်ပါတယ်။ဒီလိုပါပဲ။လူတယောက်ကုထုဇဉ်တဘာဝမာမနာတွေကြီးနေတယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာဂရုဂါရဝတရားယုတိလေးစားမှုတွေကင်းပြောက်နေတတ်ပါတယ်။အဲဂရုဂါရဝတရားကျိုးတဲ့လေးစားမှုတွေရှိလာပြီဆိုရင်လည်းပဲမာမနာတရားတွေကကျင်းပြောက်ပြီးတော့ကိုယ့်ကိုယ်ကိုနှိမ်ချတဲ့အတွင်းဒါမျိုးလေးတွေဖြစ်ပြီးတော့ကြည်နူးစရာဝမ်းသာစရာတိတ်ပြီးတော့ကြည်ရတာငြိမ်းချမ်းမှုအပြည့်အဝခံစားရပါတယ်။ဒါကြောင့်မို့ဒီဂါရဝတရားနဲ့မာနာတရားဟာဆန့်ကျင်ဘက်တရားတွေတစ်ခုရောက်လာရင်တစ်ခုကျင်းပြောက်သွားတယ်တဲ့။ဒ ဒါကြောင့်မို့ယူသေးထိုက်တဲ့ပုံကိုယ်တွေကိုယူသေးရပါတယ်။ကောင်းပြီ။ပူဇော်ထိုက်တဲ့ပုံကိုယ်ကိုပူဇော်ရမယ်။ရှစ်ခိုးထိုက်တဲ့ပုံကိုယ်ကိုရှစ်ခိုးရမယ်။ယူသေးထိုက်တဲ့ပုံကိုယ်ကိုယူသေးရမယ်ဆိုတော့ခေါင်းကြီးတို့စာပေမှာဘယ်လိုပုံကိုယ်ကိုယူသေးပူဇော်ရမလဲဆိုတာဒါလေးကိုခေါင်းကြီးဟာရှင်းဦးစွာပြောပြပေးပါမယ်။အဲ့တော့တပည့်တော်တို့ကအားလုံးတွေ့တဲ့ပုဂ္ဂိုလ်အသက်ကြီးတဲ့ပုဂ္ဂိုလ်တိုင်းကိုအမြဲတမ်းပဲယူသေးရမယ်ပူဇော်ရမယ်မြတ်လို့ရမယ်ရှစ်ခိုးရမယ်ဒါမျိုးလောက်ရမှာလားဆိုတော့စာပေမှာကရှစ်ခိုးတင်ရှစ်ခိုးထိုက်မြတ်လို့တင်မြတ်လို့ထိုက်ပူဇော်တင်ပူဇော်ထိုက်ဆိုတဲ့ဒီစကားလေးရှိပါတယ်အဲ့တော့ဘယ်လိုပုဂ္ဂိုလ်တွေကိုပူဇော်ထိုက်တယ်လဲဆိုတော့ဘုန်းကြီးတို့ကြီးမြတ်ခြင်း၃မျိုးရှိတယ်တဲ့စာပေမှာဆိုပါတယ်အဲ့တော့နံပါတ်၁ကဘာလဲဆိုတော့ဇာတိဝုဒ္ဓိတဲ့ဇာတိဝုဒ္ဓိဆိုတာအမျိုးဆက်အားဖြင့်ကြီးမြတ်ခြင်းတဲ့ဒါကနံပါတ်၁နံပါတ်၂ကဘာလဲဆိုတော့ဝရဝုဒ္ဓိတဲ့ဝရဝုဒ္ဓိဆိုတာကအသက်အရွယ်အားဖြင့်ကြီးမြင်တဲ့နံပါတ်၃ကဂုဏဝုဒ္ဓိတဲ့ဂုဏဝုဒ္ဓိဆိုတာဂုံတိတ်္ခာအားဖြင့်ကြီးမြတ်ခြင်းဆိုပြီးတော့ဝုဒ္ဓိ၃မျိုးရှိပါတယ်အဲ့တော့ဘယ်ပုဂ္ဂိုလ်တွေကိုယူသေးရမလဲမြင်လို့ရမလဲဆိုတော့စာပေကဂုံတိတ်္ခာနဲ့ပြည့်ဝတဲ့သီလသမာဓိပညာစတဲ့ဂုံကြီးတွေနဲ့ပြည့်စုံတဲ့အသက်အရွယ်ကြီးတဲ့ပုဂ္ဂိုလ်တွေကိုရှစ်ခိုးရမယ်ပူဇော်ရမယ်မြင်လို့ရမယ်ဆိုပြီးတော့ဒါမျိုးလေးဖွင့်ပြထားပါတယ်ဒါကြောင့်ဘုန်းကြီးတို့အမျိုးဆက်အားဖြင့်ကြီးတယ်ဒါအဓိကမကြောက်အဲ့တော့သူဟာသူဆင်းရဲတာမျိုးမှဖြစ်ပါစေနောက်ပြီးတော့ချမ်းသာတဲ့မျိုးမှဖြစ်ပါစေမင်းမျိုးမှဖြစ်ပါစေအုပ်ချုပ်တဲ့လူဒန်းစားမျိုးမှဖြစ်ပါစေဒီပုဂ္ဂိုလ်တွေဟာရှိခိုးတဲ့ပူဇော်တဲ့ပူဇော်ထိုက်တဲ့ပုံကိုယ်တွေထဲမှာမပါဘူးတဲ့အမျိုးဆက်မြင့်ယုံနဲ့ဘုရားတို့စာပေမှာဘုရားရှင်ရဲ့အလိုရကရုဂါရဝပြုထိုက်တဲ့ပုံကိုမဟုတ်သေးဘူးတဲ့အဲ့တော့ဘယ်လိုလဲဆိုတော့ဂုံနဲ့လည်းပဲပြည့်စုံတယ်ဂုံနဲ့ပြည့်စုံပြီးတော့အသက်ရွယ်အားဖြင့်ကြီးရင်နေတဲ့ပုံကိုယ်လည်းပဲဖြစ်တယ်ဆိုရင်ဒါမျိုးကတော့ယူသေးရမယ်ရှိခိုးရမယ်ပူဇော်ရမယ်တဲ့ဒါလေးကအင်မတန်မှတ်ထိုက်တယ်ပေါ့အဲ့တော့မြတ်စွာဘုရားကဒီမာမာနာနဲ့ဆက်ပြီးတော့ကရုဃာရဝနဲ့ဆက်ပြီးတော့ဘလူသဘောလေးတွေဟောလဲဆိုတော့ဘလူရှိခိုးရမှာလဲဘလူပူဇော်ရမှာလဲဆိုတော့အဘိဝါရီတပံနာဘိဝါရီတိပိစုဌာတပံနာပိစုဌေတိတဲ့မာမာနာကြီးတဲ့ပုဂ္ဂိုလ်တွေကဘလူသဘောရှိတယ်ဆိုတော့စောစောကလူဂုံတိတ်ခါလည်းပဲသီလသမာဓိပညာကလည်းပဲမြင့်မားနေတယ်အသက်ရွယ်အပြင်လည်းပဲကြီးမားနေတယ်လောကကောင်းကျိုးသာသနာကောင်းကျိုးကိုအနစ်နာခံပြီးတော့ဆောင်ရွက်လိုက်တဲ့အတွက်ကျေးဇူးတရားတွေပိတ်များနေတယ်ဒီလိုပုဂ္ဂိုလ်မျိုးတွေနဲ့တွေ့ရင်ရှစ်ခိုးတိုင်ရသားနဲ့မရှစ်ခိုးဘူးဒါဆိုရင်ဒီပုဂ္ဂိုလ်ကမာမာနခတ်ထန်တဲ့ပုဂ္ဂိုလ်လို့သတ်မှတ်လို့ရပါတယ်နောက်ပြီးတော့ပိစုဒ္ဓတပံနာပိစုဒ္ဓေတိတဲ့ခရင်ကျိုးဆိုတင့်တာကိုမကျိုးဆိုဘူးစောစောကလို့အသက်လည်းပဲကြီးတယ်ဂုံတိတ်ခါလည်းပဲမြင်ပါတယ်ကျေးဇူးတရားတွေများတယ်သာသနာအတွက်စာချနေတယ်သာသနာအတွက်ပြိတ်ပြီးတော့ပရိယပฏิပတ်တွေအလုံးလုံးနေတယ်ဒီလိုတန်ခါတော်ရှင်မြတ်တွေနဲ့တွေ့နေတဲ့အခါမှာခီဝူမကြိုးစိုးဘူးမတိဟန်ဆောင်နေတယ်ဒါမျိုးတွေပေါ့နောက်ပြီးတော့အာတနာရဟတနာအာတနံဒေတီတဲ့ကြွလာလို့ရှင်နေရာတိုင်းငယ်မပေးဘူးမတိဟန်ဆောင်ပြီးတော့ထိုင်နေတယ်ဒါမျိုးအမှုရာတွေလည်းပဲဘုန်းကြီးတို့အိမ်နေမှာလည်းပဲမိဘဘိုးဘွားတွေလာတယ်နေရာထမပေးဘူးနေရာမပေးဘူးဒါဆိုရင်မာမာနခတ်ထန်တဲ့သဘောလေးတွေရှိပါတယ်နောက်တစ်ချက်ကဘာလဲဆိုတော့မဂရတာနာမကံဒေတီတဲ့လမ်းပေးထိုက်တဲ့ပုဂ္ဂိုလ်ကိုမပေးဘူးတဲ့ဘုန်းကြီးတို့ဥပမာအပြင်ဒီကြောင်းထဲမှာသွားကြတယ်ဘုန်းကြီးတို့တန်ဃာရည်လေးတွေကိုဘုန်းကြီးတို့ဆုံးမရတယ်ကိုယ့်ရဲ့ဆရာသမားတွေကိုယ့်ရဲ့ဆရာသမားလောက်မြင့်မြတ်တဲ့ဆရာသမားနဲ့တန်းတူထားရမယ့်ဆရာသမားတဲ့ကြီးမြတ်တဲ့ပုဂ္ဂိုလ်တွေတွေ့လို့ရှိရင်တန်ဃာတော်ရှင်မြတ်တွေတွေ့ရင်လမ်းကကျယ်လို့ရှိရင်ဘေးရ12တောင်လောက်ထိဘေးကပ်ပြီးတော့ရက်သေးပါတကယ်လို့ဥပ္ပစာမကျေပါဘူးမလွဲတာလို့သွားရမယ်ဆိုရင်လည်းပဲခါလီကုန်းလို့အယိုသေးပြုတ်လို့ဒါမျိုးသွားပေးပါဒါဘုန်းကြီးတို့ကြောင်းမှာအမြဲတမ်းဆုံးမရတယ်အဲ့တော့ဒီလိုသဘောဆိုရင်ဒါကရုဂါရဝရှိတဲ့ပုဂ္ဂိုလ်လို့ခေါ်ရတယ်ဒီလိုမှမဟုတ်ဘဲနဲ့ဆရာသမားလာတယ်ဆရာသမားတဲ့ကြီးမြတ်တဲ့ပုဂ္ဂိုလ်တွေလာတယ်ဆရာသမားနဲ့တန်းတူဖြစ်တဲ့ပုဂ္ဂိုလ်ကျိုးတည်လေးစားရမယ်မိဘဆရာသမားတွေလာနေတာကိုမတိကြိုးရင်ပြုတ်ပြီးတော့မျက်နှာချင်းဆိုင်တိုက်မတက်သွားတယ်လမ်းဖယ်မပေးဘူးမျက်နှာမူမျက်နှာအမူအရာတွေကခက်ထန်တဲ့သဘောရှိတယ်အယိုတည်ပြုတ်တဲ့သဘောမျက်နှိုးတဲ့သဘောမပါဘူးဆိုရင်ဒီမျိုးသားမျိုးသမီးတွေ ဒီယဟန်သာမဏေတွေကမာနသဘောနဲ့ခက်ထန်တဲ့သဘောရှိပါတယ်တဲ့ဒါလည်းပဲကရုဂါရဝတရားကျင်းသွားတယ်ကရုဂါရဝတရားကျင်းသွားရင်မာနသဘောတွေကခက်ထန်တဲ့သဘောတွေကရောက်လာတတ်ပါတယ်တဲ့ဒါကြောင့်မို့လမ်းသွားလို့ရှိရင်လည်းပဲဆရာလေးတွေရောယခုဒီထဲမှာတရားနာနေကြတဲ့ဓမ္မမိတ်ဆွေတွေရောကိုယ်တဲ့အတ္တိကဂုံဝါကြီးတဲ့ပုဂ္ဂိုလ်လေးစားတဲ့လေးစားထိုက်တဲ့သီလသမားဤပညာရှိတဲ့ပုဂ္ဂိုလ်နိုင်ငံနဲ့သာသနာအတွက်အကျိုးများနေတဲ့ပုဂ္ဂိုလ်တွေနဲ့တွေ့ပြီဆိုရင်လမ်းသားလေးတွေဘေးမှာရပ်ပေးတာတို့မလွဲသားလို့တွားရပြီဆိုရင်လည်းပဲခေါင်းလေးငုံသွားတာတို့ဒီရင်ချင်းမှုတွေဟာသိပြီးတော့လိုအပ်ပါတယ်တဲ့စိတ်ထားတော့ကောင်းပါရဲ့သို့တော့ဒီလိုအမှုရာမရှိဘူးဆိုရင်လည်းဒါကရုဂါရဝတရားရှိတယ်လို့မခေါ်ပါဘူးဒါမမနာခက်ထန်တဲ့သဘောတွေတက်ရောက်ပါတယ်တဲ့သိပြီတော့ဒါတွေကလိုအပ်ပါတယ်ဒါကြောင့်မို့ကိုကထိုင်နေတယ်ကြွလာတယ်ဆိုရင်နေရပေးတာတို့လမ်းသွားလို့ရှိရင်လမ်းလေးတွေပေးတာတို့ကြွပါဖေရဘယ်ကလာပါတလဲဖေရစသည်ဖြင့်ခီဥဂျိုဆိုတာတို့ဒါတွေကမမနာကင်းတဲ့သဘောတွေပါပါတယ်နောက်တစ်ချက်ကဘာလဲဆိုတော့တက္ကတပန္နတကရောတိကရုကတပန္နကရုကရောတိတဲ့တခတရံကိုတဲ့အသက်ငယ်နေပြီမဲ့တိလရှင်ဆရာလေးချင်းချင်းတန်ဃာတော်ရှင်မြတ်ကြီးချင်းချင်းကိုယ့်ရဲ့အသက်ငယ်ပေမဲ့သာသနာအတွက်လောကအတွက်ကောင်းကျိုးတွေလှုပ်ဆောင်နေဆိုရင်ရှင်မခိုးတောင်မှမျက်နှိုးတဲ့အမှုရာလေးစားတဲ့အမှုရာရှိုးသေးတဲ့အမှုရာဒါလေးတွေနဲ့ဘုန်းကြီးတို့လှုပ်ရပါတယ်တဲ့ဒါတွေကကုသိုလ်တရားတွေပါအဘိဓမ္မာသဘောမှာပါပြီးသားဖြစ်ပါတယ်မာနေတဗန္နာမာနေတိပူဇေတဗန္နာပူဇေတိတဲ့အဲ့တော့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ရှင်းခိုးနေတဲ့ဩကာသကရိုကျိုးတွေမှာလည်းပဲရိုသေးမြန်နိုးလက်စုံမိုး၍ရှင်းခိုးပူဇော်ဖူမျောမန်လျှော့ကြတော့ပါ၏တဲ့ရိုသေးမြန်နိုးလက်စုံမိုး၍နောက်ဆုံးရှင်းမခိုးတောင်မှလက်ဥကလေးတွေခြေထားတို့ရိုသေးတဲ့အမူအရာလေးတွေပြတာတို့ဒါလည်းပဲပူဇော်ခြင်းတစ်မျိုးပဲရိုသေးမြန်နိုးလက်စုံမိုး၍ရှင်းခိုးပူဇော်တဲ့ပစ္စည်းလေးတွေရလာလို့ရှိရင်မုံမမြင်မြန်လေးတွေနဲ့ကြွေးတာမွေးတာမိပါ့ကိုဒါလည်းပဲပူဇော်ခြင်းတစ်မျိုးပဲဖူမျောမန်းလျှော့ကြတော့ပါ၏တဲ့ကိုယ့်ရဲ့မာနမာနလေးတွေလျှော့ပြီးတော့ဒီလိုအမူအရာလေးတွေနဲ့လှုပ်တာဟာအဲ့ဒါရှ िख ိုးပူဇော်တာရောက်တယ်တဲ့ကရုဂါရဝတရားထားရရောက်ပါတယ်ဆိုပြီးတော့ဘုန်းကြီးတို့စာပေမှာဒါမျိုးဆိုပါတယ်အဲ့တော့ဒါလောက်ဆိုလို့ရှိရင်ဘုန်းကြီးတို့ဘာတွေသိသွားပြီလဲဆိုတော့ပူဇော်ထိုက်တဲ့ပုဂ္ဂိုလ်ဆိုတာဘယ်သူလဲဆိုတာသိသွားပြီအမျိုးဆက်ကြည်တာပစ္စည်းချမ်းသာတာဇာတုကြည်တာဒါတွေအဓိကမကြောက်ဘာအဓိကကြတယ်လဲဆိုတော့သီလသမารိပညာဂုံတိတ်ခါကြည်မာတာဒါကုဏဝုဒ္ဓိနောက်ပြီးတော့နိုင်ငံနဲ့လူမျိုးအတွက်တန်ဃာတော်ရှင်မြတ်တွေအတွက်သာသနာတော်ကြီးကြီးပွားဖို့အတွက်ရည်ရည်ရွာရည်အတွက်ကြီးပွားချမ်းသာအောင်ဆောင်ရွက်တဲ့ကျေးဇူးပုံတွေရှိတာဒါဟာကုဏဝုဒ္ဓိကြောင်းတိုက်တိုင်းမှာဆိုလို့ရှိရင်တန်ဃာတွေအတွက်ပညာတော့မတက်ဘူးဒါပေမဲ့လို့တန်ဃာတော်ရှင်မြတ်တွေအရှင်ပြေအောင်လို့ဝေယဝိဇ္ဇလုပ်ပေးတယ်ချမ်းသာအောင်ဆောင်လျှောက်ပေးတယ်ဒါမျိုးတွေကဘုန်းကြီးတို့ကုဏဝုဒ္ဓိလို့ခေါ်ရပါတယ်ဒီလိုတန်ဃာတော်ရှင်မြတ်တွေကိုလည်းယူသေးရမယ်လေးစားရမယ်ဒီလိုဆရာလေးတွေကိုလည်းယူသေးရမယ်လေးစားရမယ်နောက်ပြီးတော့လူပုဂ္ဂိုလ်တွေကိုလည်းယူသေးရမယ်လေးစားရမယ်နေရာပေးရမယ်လမ်းတွေ့ရင်တန်နိုင်တဲ့မြတ်နေရာလေးထည့်ပေးရတယ်ရင်ရထားတွေဘာတွေစီရင်နေရာလေးတွေတန်နိုင်တဲ့မြတ်ပေးရတယ်တဲ့ဒါတွေကဘုန်းကြီးတို့သာသနာ့ရဲ့ယဉ်ကျေးမှုတွေပါဒါတွေကသိပြီးတော့လိုအပ်ပါတယ်တဲ့နောက်ဝရဝုဒ္ဓိအသက်ရွယ်ကြီးတယ်အဲ့တော့အတဲရွယ်လေးပဲကြီးတယ်ဂုံတိတ်ခါလည်းကြီးမားတယ်ဆိုရင်တော့ဘုန်းကြီးတို့ပြောစရာကိုမလိုတော့ဒီလိုပုံကိုယ်တွေကတော့ယူသေးရမှာပဲအဲ့တော့ဘုန်းကြီးတို့သာသနာနဲ့ဆက်ပြီးတော့ဒီလိုယူသေးလေးစားမှုဖြစ်ပုံလေးကိုဘုန်းကြီးကနည်းနည်းလေးပြောပြအောင်မယ်ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ယနေ့ခေတ်မှာကကရုဂါရဝတရားတွေတော်တော်ကိုကင်းကြီးနေပါပြီအဲ့တော့ဘုန်းကြီးတို့မိသားစုတွေမှာကြည်လို့ရှိရင်လည်းပဲမိဘကိုမယုံမသိဆက်ဆံတာမိဘကိုမျက်နှာပေးနဲ့စကားပြောတဲ့နဲ့ခမရတို့ကဒိတ်အောင်နေပါပြီစသည်ဖြင့်ဒီလိုအသုံးနှုန်းတွေသုံးပြီးတော့မယုံမသိတွေဆက်ဆံနေကြတာတော်တော်များများတွေ့နေပါပြီဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေလောကတိလရှင်ဆရာလေးတွေလောကမှာလည်းပဲဒါမျိုးတွေတွေ့နေရပြီဘယ်လိုလဲဆိုတော့ဘုန်းကြီးတို့စာချဘုန်းကြီးတွေကျောင်းဘုန်းကြီးတွေစာတင်တိုက်ဘုန်းကြီးတွေတခါတည်းကမှစကားလက်ဆောင်ကြတဲ့ကဘာလီပြောကြတယ်လေဆိုတော့တချို့ဆရာတော်တွေရောအပါဝင်ပေါ့စာတင်တိုက်မထောင်ရင်တော့ဘူးတဲ့တချို့စာတက်ပေတဲ့ဆရာတော်ကြီးတွေကတချို့စာတက်ပေတဲ့သီလရှင်ဆရာကြီးတွေကဘာဖြစ်လို့တုံးလို့မေးတဲ့အခါမှာစာတင်တိုက်ထောင်တာကိုယ်ကလည်းပဲကျွေးရသေးတယ်ကိုယ်ကလည်းပဲပေးကမ်းရသေးတယ်ကိုယ်ကလည်းပဲပညာသင်ပေးရသေးတယ်တဲ့ဒါမှမဟုတ်ကရုဂါရဝတရားတိတ်နေတာပဲဒ တခါတည်းရင်မကြောင်းနဲ့မနေတော့ကျေစုတရားတွေဆွဆွဲကျေစုကန်းလို့ကန်းဖတ်သွားလို့ရှိရင်လည်းပဲမဟုတ်တဲ့အပြစ်တရားဟုတ်တဲ့ပြစ်တရားပြောပြီးတော့ကျေစုကန်းလိုက်ကြတာတဲ့တော်ပြီတော်ပြီစတင်တိုက်တော့မလုပ်တော့ဘူးစိတ်ဆင်းရဲတာတပားတဲ့တရားလေးနဲ့နေပြီးတော့ချမ်းချမ်းသာသာနေတော့မယ်ဆိုပြီးတော့ဘုန်းကြီးတို့စတင်တိုက်ဘုန်းကြီးတွေတို့စာချဘုန်းကြီးတွေတို့တွေ့တဲ့အခါမှာဒါမျိုးလေးတွေတော်တော်များများပြောလာကြပါတယ်အဲ့တော့ဘုန်းကြီးတို့သာသနာပွဲချောင်းတရားတွေပဲဒါတွေဟာဘယ်လိုလဲဆိုတော့ဘုန်းကြီးတို့တရားဟောတဲ့ဆရာတော်တွေတရားပြတဲ့ဆရာတော်တွေဒီဆရာတော်တွေကလက်ရှိသာသနာပြုနေပြီမယ်မျိုးဆက်တွေဖြစ်ထွန်းအောင်သူတို့မတတ်နိုင်ပါဘူးသူတို့တစ်ချက်ပြီးဆုံးပြီဆိုလို့ရှိရင်နောက်မျိုးဆက်မရှိရင်သာသနာကွယ်ဖို့နှီးဆက်သွားပါတယ်ဘုန်းကြီးတို့စာသင်တိုက်တွေတည်ထောင်ပြီးတော့မျိုးဆက်တွေကိုပညာဖြန့်ဝေမှတစ်ဆက်ကနေတစ်ဆက်တစ်ဆက်ကနေတစ်ဆက်ဒီနည်းနဲ့ဘုန်းကြီးတို့သာသနာတော်ရှည်လာခဲ့ရတာပါအဲ့တော့ဆရာဘုန်းကြီးတွေကတပည့်တွေရဲ့ယူသိမှုမရှိတဲ့အတွက်တပည့်တွေရဲ့ကျေစုကမ်းမှုဖြစ်ပေါ်လာတဲ့အတွက်တပည့်တွေရဲ့အပြစ်ပြောမှုဘုန်းကြီးတို့ငယ်ငယ်ကစာတင်တိုက်တွေမှာနေတယ်ဆိုလို့ရှိရင်ဆရာဘုန်းကြီးကိုရိုက်ပြီးတော့ထွက်ပြေးတဲ့တပည့်တွေကိုတွေ့ခဲ့ဘူးတဲ့တချို့စာတင်တိုက်တွေမှာဆိုရင်ဆရာသမားဟူဓာနဲ့ခုတ်တာတို့ဓာမျိုးတွေတည်းတွေ့ခဲ့ဘူးတဲ့ဒီတော့ဘာဖြစ်လဲဘုန်းကြီးတို့စာတက်ပေးတဲ့ဆရာတော်တွေကဘယ်လိုပြောလာသလဲတော်ပြီစာတင်တိုက်တော့မထောင်တော့ဘူးကိုယ့်ကိုတရားလေးနဲ့အေးချမ်းချမ်းပဲနေပြီးတော့ကိုတရားကိုလှုပ်စားလေးကြည့်ကိုတရားကိုအားထုတ်တရားမတွေတရားလေးဟောပြငြင်းငြင်းချမ်းချမ်းပဲနေတော့မယ်ဆိုပြီးတော့ဒီစိတ်တွေဖြစ်ကုန်ပါပြီအဲ့တော့ဘုန်းကြီးတို့သာသနာ့ဘွယ်ကျောင်းတရားတွေထဲမှာစာချသူရှားဆိုတာတစ်ချက်ပါပါတယ်အဲ့တော့စာချသူရှားဆိုတဲ့ဇာတ်နဲ့ပတ်သက်လို့ဘုန်းကြီးတို့ပါဠိဂါရီဆရာတော်ပြောဘူးတဲ့ဇာတ်လေးတစ်ခုရှိတယ်စာချသူရှားဆိုတာတဲ့နှစ်မျိုးနှစ်စားရှားလာတယ်နံပါတ်၁ကဘာလဲဆိုတော့စားပေးအရေးသွေးမရှိလို့စားချနိုင်တဲ့အရေးချင်းမရှိလို့ရှားတာကတစ်မျိုးတဲ့နောက်ဒုတိယနံပါတ်၂ကဘယ်လိုရှားတာလဲဆိုတော့အရေးချင်းတော့ရှိပါရဲ့စားတော့ချနိုင်ပါရဲ့ဒါပေမဲ့လို့စားချခြင်းစိတ်မရှိလို့ရှားတာကတစ်မျိုးတဲ့အဲပါဠိကာရီဆရာတော်ပြောတဲ့စကားလေးစားပေးမှာတော့မပါဘူးပေါ့အဲ့တော့ခေါင်းကြီးတို့စားချတဲ့အရေးချင်းစားချနိုင်တဲ့အရေးချင်းရှားတယ်ဆိုတာယနေ့စာချဘုန်းကြီးတိုင်းသိသွားပါပြီဓမ္မစရိယာအောင်မင်းမြတ်ဓမ္မစရိယာကိုပြန်ပြီးတော့မချနိုင်တာတွေများစွာရှိနေပါတယ်ပထမကြီးတန်းအောင်ပြီးတော့ပထမကြီးတန်းကိုကြွန့်ကြန့်ချင်းချင်းပြန်ပြီးတော့စာပေမပို့ချနိုင်တာရှိပါတယ်ဒါဘာလဲဆိုတော့စာချသူရှားတဲ့သာသနာ့ဘွယ်ကြောင်းတရားတွေပဲနောက်တစ်ခုရှားတာဘာလဲဆိုတော့စာချနိုင်တဲ့အရေးချင်းတော့ရှိပါရဲ့တဲ့အရေးသွေးတွေတော့ပြည့်ပါရဲ့ဒါပေမဲ့လို့စောစောကပြောတယ်လို့ပေါ့တော်ပြီစာမချတော့ဘူးကိုယ်ကကြွေရတယ်ကိုယ်ကစာတင်ပေးရတယ်ပြီးတော့ကို့ဘော်ကျေးဇူးကမ်းပြီးတော့ကို့ကိုစော်ကားမော်ကားနဲ့ကျေးဇူးကမ်းလိုက်ကြတာတခါတည်းရင်ပြန်ပြီးတော့တန်ဃာတွေရဲ့ရိုက်မယ်ဘာပြုမယ်စသဖြင့်ချင်းချောင်းမှုတွေရှိလာခဲ့တာအဲ့တော့စာမချခြင်းတော့အဲ့လိုအရေးသွေးရှိပေမဲ့လို့စာချခြင်းနဲ့စိတ်ရှားပါနေတဲ့အတွက်စာချရစာရှားတာကတမျိုးတဲ့အဲ့တော့ဘုန်းကြီးတို့တိတ်ပြီးတော့စာချဘုန်းကြီးတွေရှားလာခဲ့တာဒီလိုကရုကာရဝတရားမရှိမှုတွေလည်းအများကြီးပါနေပါတယ်ခုဘုန်းကြီးတို့အကြောင်းတိုက်မှာဆိုလို့ရှိရင်တချို့စာတင်တိုက်တွေကကန့်လန့်နေပါတယ်စာချဘုန်းကြီးပေးပါစာချဘုန်းကြီးတစ်ပါးပြည့်ပြည့်နှစ်ပါးပြည့်ပြည့်ပေးပါမော်လမြိုင်ဘက်ကလည်းပဲကန့်လန့်နေမန္တလေးဘက်ကလည်းပဲကန့်လန့်နေစကိုင်းဘက်ကလည်းပဲဘုန်းကြီးတို့တချို့စာတင်တိုက်တွေကစာချဘုန်းကြီးများပြည့်စုံလို့ရှိရင်ပို့လို့ရှိရင်သူတို့စီပါချားကျင်တဲ့ပုံကိုရှိရင်ပေးပါဆိုပြီးတော့လိုက်ပြီးတော့တောင်းနေပါတယ်ဒါဘာလို့ပြနေတာလဲဆိုတော့စာချသူရှားဆိုတာဒါလေးတွေဘုန်းကြီးကသိစေချင်လို့ပါအဲ့တော့စာချသူရှားလာတဲ့အခါဘာဖြစ်လို့လဲဆိုမေးလို့ရှိရင်ကရုဂါရဝတရားကင်းမှုတွေကအဓိကပါတယ်တဲ့ဆရာသမားတွေကကိုယ့်ဘောမှာမလှူတာကိစ္စမရှိပါဘူးကိုယ့်ဘောမှာမမြင်လို့တာတိတ်ပြီးတော့ကိစ္စမရှိသေးဘူးအဲ့ရိုတည်မှုတန်ပြီးတော့ကျေးဇူးကမ်းတာအပြစ်ပြောတာမဟုတ်တဲ့ပြေရောဟုတ်တဲ့ပြေရောတိမ်ကြုံပြီးတော့ကျေးဇူးတရားကမ်းတဲ့အနေနဲ့ကရုဂါရဝတရားလုံးဝမရှိဘူးဆိုတော့ဘုန်းကြီးတို့စာချတဲ့ဆရာလေးတွေရှားလာခဲ့ပါတယ်။နောက်ပြီးတော့စာချတဲ့တန်ဃာတော်ရှင်မြတ်တွေရှားလာခဲ့ပါတယ်။အဲ့တော့ဒါတွေဟာသာသနာ့ကွယ်ကြောင်းတရားတိဖြစ်သွားနိုင်ပါတယ်တဲ့။ဒါယနေ့ခေတ်မှာဖြစ်ပုံလေးတွေပါ။ဘုန်းကြီးတို့ဒီဘုရားရှင်လက်ထက်တုန်းကဘုရားရှင်ကဘယ်လိုဟောခဲ့လဲဆိုတော့ဘုန်းကြီးလည်းပဲတရားတစ်ပုဒ်ဟောခဲ့ဘူးတဲ့။တိမိလမထေရကိုမြတ်စွာဘုရားကမင်ကြားခဲ့တဲ့သာသနာ့ကွယ်ရန်အကြောင်းငါးတန်ဆိုတဲ့အထဲမှာဟောဒီကရုဂါရဝတရားအရေးကြီးဆုံးမှာအဲ့တော့တန်ဃာတော်ရှင်မြတ်တွေသီလရှင်ဖြာလေးတွေယရဏသုံးပါးကိုစည်းကပ်နေတဲ့ဒဂရကမတွေ ီပရိသတ်၄ပါးဟာဖရာတရားတန်ခါအချင်းချင်းအပေါ်မှာနောက်ပြီးတော့အကျင့်ပိတ်ခါအပေါ်မှာယုတ်တိလေးစားမှုမရှိပါဘူးဆိုရင်မြတ်စွာဘုရားကသာသနာမြန်မြန်ကွယ်မယ်တဲ့ခုဘုန်းကြီးတို့စဉ်းစားကြည့်ပေါ့ဖရာတရားတန်ခါအပေါ်မှာဘလောက်လေးစားကြတယ်လဲဖရာပူဇော်ပါတယ်ဆိုပြီးတော့ပူဇော်ပွဲလို့ပြောပြီးတော့အလောင်းစားတွေထည့်နေကြတယ်ဇပွေကြီးတွေနဲ့ပူဇော်ကြတယ်ဒါတွေကဘုန်းကြီးတို့စဉ်းစားစရာကောင်းတဲ့အချက်တွေဒါတွေကသာသနာ့ကွယ်ကြောင်းတရားတွေပါတဲ့နောက်ပြီးတော့မြတ်စွာဘုရားကအချင်းချင်းပေါ်မှာလေးစားရမယ်ခုတော့ဘလို့ဖြစ်နေကြလဲစာချဘုန်းကြီးတွေကတရားဟောတဲ့တရားပြတဲ့ဘုန်းကြီးတွေပေါ်မှာမှန်မှန်ကန်ကန်ဝေဖန်ရင်တော့တော်သေးတယ်တခါတရံအပြစ်တွေပြောတခါတရံတရားဟောတဲ့တရားပြတဲ့ဆရာတော်တွေကစာချဘုန်းကြီးတွေပေါ်မှာနွားကြောင်းသားတွေပါသူတို့ဟာတရားမထုတ်တဲ့နွားရတာမနွားမှဖြစ်တဲ့နွားနို့မတော့ရဘူးနွားចောင်းသားတွေဟာနွားចောင်းယုံနဲ့ចောင်းရတယ်အခကြီးငွေပဲရတယ်နွားနို့ရတာမတည်ဘူးဒီလိုပဲစာချဘုန်းကြီးတွေစာပဲတင်နေတယ်တရားရတာမတည်ဘူးဆိုပြီးတချို့တရားပြတဲ့ဆရာတော်တွေကပြောဒီလိုအချင်းချင်းပေါ်မှာယူတည်မှုမရှိပါဘူးဆိုရင်မြတ်စွာဘုရားကသာသနာမြန်မြန်ကွယ်မယ်တဲ့ဒါတွေလည်းပဲဘုန်းကြီးတို့ဘယ်လောက်ရှိလာပြီလဲခုဘုန်းကြီးတို့ယုံနေကဏ္ဍတွေမှာတိလာချင်းဆရာလေးချင်းချင်းတန်ခါချင်းချင်းအမှုတွေဖြစ်ပြီးတော့တဝူဘောတဝူမလေးစားအပြစ်တွေပြောဒါတွေရလည်းပဲသာသနာ့ကွယ်ကြောင်းတရားတွေပါတဲ့နောက်တစ်ချက်ကဘာလဲဆိုတော့တိလာတမာတိပညာတိခဒီတိခဘုဒ္ဓီပေါ်မှာယူတိလေးစားမှုမရှိဘူးဆိုရင်သာသနာ့ကွယ်မယ်ဆိုတာကတော့ဘုန်းကြီးတို့ထင်ရှားတာပဲဘယ်လိုထင်ရှားလဲဆိုတော့ကိုချင်းတိလာတဲ့ပစ္စည်းရဖို့အရေးကြီးတယ်ကိုချင်းတိလာတဲ့တရားဓမ္မတွေနဲ့ခင်ရဖို့အရေးကြီးတယ်။ကိုချင်းသီလတဲ့ကိုနာမည်ကြီးဖို့အရေးကြီးတယ်ဆိုပြီးတော့နာမည်ကျော်ဖို့ဘုံကြီးဖို့သီလတမာတိပညာတွေပြက်ခံပြီးတော့ဒါမျိုးကျင့်သုံးနေကြတယ်။ဒါတွေကဘာလဲဆိုတော့သီလတမာတိပညာဆိုတဲ့သိက္ခာ၃ပါးကိုမလေးစားတာ။ဒီလိုမလေးစားလို့ချင်းမြတ်စွာဘုရားသာသနာမြန်မြန်ကွယ်မယ်တဲ့။အဲ့တော့ကရုဂါရဝတရားဟာဘလောက်ထိအရေးကြီးပါသလဲ။ဒါတွေကိုဘုန်းကြီးတရားဓမ္မတွေကိုသိစေခြင်းလို့ခုလည်းပဲဘုန်းကြီးတို့ဒီကရုဂါရဝတရားရှိထားတဲ့အနေနဲ့ယနေ့ပူဇော်ပွဲလုပ်တယ်မေတော်ကြီးရဲ့မွေးနေ့ပူဇော်ပွဲဆိုပေမဲ့လို့ဒါကိုအကြောင်းပြုပြီးတော့ယတနာ၃ပါးကိုပူဇော်ကြတယ်တန်ခါတော်ရှင်မြတ်တေကိုလှူဒန်းကြတယ်ဆရာလေးတွေကိုပူဇော်ကြတယ်ဩကာသကရောကျိုးနဲ့ကရောကြတယ်သီလစောင့်တည်ကြတယ်တရားနာကြတယ်ဒါတွေဟာဘာလဲဆိုတော့ဖူးမြော်မှန်လျှော့ကရောပါဤတဲ့ကရုဂါရဝတရားတွေနှလုံးသားထဲမှာတိုးပွားပြီးတော့နောက်ဆုံးမှာမာမနာတရားတွေကင်ဝေချောင်းတရားတွေဖြစ်ပါတယ်ဒါဘုန်းကြီးတို့မြတ်စွာဘုရားရဲ့ဒေသနာနဲ့ကြည့်ငါတို့သာသနာရှည်အောင်သာသနာတော်ကြီးရဲ့ဒွန့်ရှည်အောင်လုပ်နေတာပဲလို့ဒီလိုပြောလို့ရပါတယ်။ဒါကြောင့်ဘုရားတရားတန်ခါတိခါသုံးပါချင်းချင်းပေါ်မှာယူတည်လေးစားမှုကာရဝတရားရှိတာသာသနာရှည်ကြောင်းတရားဖြစ်တယ်ဆိုတာဒါလေးကိုဘုန်းကြီးကအလုံးကိုနားလည်စေခြင်းပါတယ်။နောက်တစ်ချက်ကဘာပြောချင်တယ်လဲဆိုတော့ဒီမာမနာတရားတွေဟာဘာကြောင့်ဖြစ်ရတာလဲဒါလေးကိုဘုန်းကြီးကနည်းနည်းလေးသုံးသပ်ပြခြင်းလေးတဲ့အဲ့တော့မာမနာတရားဘာကြောင့်ဖြစ်ရတယ်လဲဒါလေးကိုသိဖို့လိုအပ်လာတယ်အဲ့တော့မာမနာဆိုတာကဘုန်းကြီးတို့ဒီတောင်မျိုးဆရာတော်ကြီးရေးတဲ့လောကီအလိုဆိုလို့ရှိရင်တော့ယာရုဂုံတိမ်ကိုလည်းပဲအမိပြုပြီးတော့မာမနာဆိုတာဖြစ်ပွားနိုင်တယ်ပေါ့ဆောစောကလို့ပေါ့ယာရုဂုံတိမ်ရှိတဲ့ပုဂ္ဂိုလ်တွေရာလည်းပဲယာရုအာနာမရှိတဲ့ပုဂ္ဂိုလ်သူတို့ကိုအထင်သေးတယ်ကိုအထင်ကြီးတဲ့သဘောအဲ့တော့ဘာဖြစ်လဲယူသေးလေးစားတိုက်တဲ့သီလတမာရီပညာရှိတဲ့ကိုမယူသေးမလေးစားတော့အဲ့တော့ကိုယ့်အောက်ယာရုနဲတဲ့ဆိုပြီးတော့သီလတမာရီပညာရှိတဲ့လေးစားတိုက်တဲ့နိုင်ငံကျိုးသာသနာကျိုးကိုဆောင်ရွက်နေတယ်ကိုကယာရုအနာလေးအကြောင်းပြုပြီးတော့မရှိကိုနိုင်မပူဇော်နိုင်မှုနေရာမပေးနိုင်မှုအယူသေးမပြုတ်နိုင်ဘူးဒါတွေဟာမာမနာသဘောတရားတွေတဲ့ဒါကြောင့်ယာရုဂုံတေကိုအကြောင်းပြုပြီးတော့လည်းပဲမာမနာဆိုတာဖြစ်နိုင်တာပဲနောက်ပြီးတော့ဒဏမန်ဆိုတာပစ္စည်းဥစ္စာကိုအကြောင်းပြုပြီးတော့ဖြစ်တဲ့မန်ပေါ့တချို့ပစ္စည်းဥစ္စာတွေချမ်းသာလိုက်တာတိတ်ပြီးတော့ချမ်းသာတာပဲဒါပေမဲ့ကိုယ့်အောက်ပစ္စည်းဥစ္စာဆင်းရဲနေတဲ့ပုံကိုယ်တွေသူတို့နဲ့တွေ့တဲ့အခါကိုယ့်ရဲ့ပစ္စည်းဥစ္စာနှဲပါတဲ့အခါသီလတမာတိပညာတို့သာသနာအကျိုးပြုတာတို့လောကအကျိုးပြုတာတို့ကုန်နေရှိနေပေမဲ့လို့အသက်ရွယ်ကြီးနေပေမဲ့လို့မာမနာတွေအခံနေတော့အယုသေးမပြုမိနေရမပေးမိပေါ်ပေါ်ရွှေရွှေနဲ့မြင်လို့တဲ့အမှုရာပူဇော်တဲ့အမှုရာမပြောမိဒါတွေဟာမာမနာသဘောတရားတွေတဲ့ဒါကြောင့်ဒဏမှန်ဆိုတာပစ္စည်းဥစ္စာကိုလည်းအကြောင်းပြုပြီးတော့ဖြစ်တတ်ပါတယ်တဲ့နောက်ပြီးတော့ခေါင်းကြီးတို့ဘာလဲဆိုတော့ဇာတိမှန်နဲ့အမျိုးမြတ်တာကိုအကြောင်းပြုပြီးတော့ခုခေတ်မှာမြန်မာနိုင်ငံတော့နေပါသွားပါတယ်
အိန္ဒိယမှာဘုန်းကြီးတို့ဖျားဖူးသွားလို့ရှိရင်ရာဇကြိုးတို့ဘားတို့ရေပူစမ်းတွေဘာတွေရောက်ရင်တတိထားကြည့်ပေါ့အဲ့ဒီမှာအမျိုးဆက်မြင့်တဲ့ပုဂ္ဂိုလ်တွေကရေချိုတာကအထက်တနေရာဇနိမ့်တဲ့ပုဂ္ဂိုလ်တွေရေချိုတဲ့နေရာကအောက်တနေရာစသဖြင့်အမျိုးဆက်တွေကိုခွဲထားပါတယ်တချို့အမျိုးဆက်မြင့်တဲ့ပုဂ္ဂိုလ်တွေတောက်တဲ့ရေအိုးကိုအမျိုးဆက်နိမ့်တဲ့ပုဂ္ဂိုလ်တွေကဝင်ပြီးတော့တောက်ခွင့်မရှိဘူးဆိုတာအိန္ဒိယမှာပို့ပြီးတော့ထင်ရှားတယ်မြတ်စွာဘုရားလက်ထက်ကလေးကဒီဇက်ဖွဲချမှုသဘောတရားအိန္ဒိယနိုင်ငံမှာခုထိကျင့်သုံးနေသေးတယ်တဲ့ဒါကိုပဲပါလဲဆိုတော့ဇာတိမန်လို့ခေါ်ရပါတယ်ဘုန်းကြီးတို့ဒီမှာလည်းပဲဒီတိုင်းပဲဟာသူတို့မျိုးရိုးကဗာမျိုးရိုးဒါမျိုးလေးတွေနဲ့သီလတမာတိပညာရှိပြီးတော့အများကျိုးသာသနာကျိုးကိုဆောင်ရွက်နေတဲ့ပုဂ္ဂိုလ်ဆိုရင်တကယ်တော့လေစားရမှာသို့တော့မျိုးရိုးကိုကြည့်ပြီးတော့ကိုကနေပြီးဟာကောင်းတာတွေလုပ်နေတာသိပြီမဲ့မျိုးရိုးညံ့တာကိုကြောင်းပြုပြီးတော့မပူဇော်နိုင်မှုအယုသိမပေးနိုင်မှုနေရာတိုင်းငယ်မပေးနိုင်မှုဒီလိုသဘောမျိုးလေးတွေရှိလာပြီဆိုလို့ချင်းဒါတွေဟာဇာတိမန်လို့ခေါ်ရပါတယ်နောက်ပြီးတော့အစင်းမန်လို့ဒါတွေကတော့ဘုန်းကြီးတို့အရွယ်ကြီးကြီးတိမဖြစ်တတ်ပါဘူးအစင်းဆိုတာကြီးလို့ချင်းယိုယွင်းသွားတတ်တာနောက်ပြီးတော့ပညာမန်လို့ဒါတွေကလည်းပဲရှိတတ်တယ်တဲ့ဒါတွေကဘုန်းကြီးတို့မာနဖြစ်ခြင်းရဲ့အကြောင်းတရားတွေပေါ့အဲ့တော့မာနမာနဘုန်းကြီးတို့ဒီဇာတိအမျိုးကုန်ကိုကြောင်းပြုပြီးတော့ဖြစ်တယ်နောက်ပြီးတော့ရုပ်အဆင်းကိုကြောင်းပြုပြီးတော့ဖြစ်တယ်ဇာတုကုန်သိန်းကိုကြောင်းပြုပြီးတော့ဖြစ်တယ်ဥစ္စာပစ္စည်းကိုကြောင်းပြုပြီးတော့ဖြစ်တယ်ဘွဲဒီဂရီကိုကြောင်းပြုပြီးတော့ဖြစ်တယ်ဒါတော့ပဲလားဆိုတော့ဘုန်းကြီးတို့ပဋ္ဌာန်းလေးဘုန်းကြီးနည်းနည်းလေးပြောပြပေးဦးမယ်ဘုန်းကြီးတို့မြန်မာတနိုင်ငံလုံးမှာပဋ္ဌာန်းညွတ်နေကြရတယ်ပဋ္ဌာန်းနေပူဇော်နေကြရတယ်ဒီထဲမှာဘာပါလဲဆိုတော့ပဋ္ဌာန်းညွတ်တဲ့ထဲမှာဘုန်းကြီးတို့ပကတုပနိတ္တယပစ္စည်းလေးကိုနည်းနည်းလေးပြောပြပေးဦးမယ်အဲ့တော့မာမနာသဘောဟာဒီလိုပစ္စည်းဥစ္စာရှိတာမျိုးကုန်မြင့်တာဓာရီတွင်အကြောင်းပြုပြီးတော့ဖြစ်တာမို့တိတ်ကြောက်เสียကောင်းတယ်ကုသိုလ်တရားတွေကိုလည်းပဲအကြောင်းပြုပြီးတော့မာမနာဆိုတာဖြစ်တတ်ပါတယ်တဲ့အဲ့တော့ဘယ်လိုလဲဆိုတော့မြတ်စွာဘုရားကပကတုပနိတ္တယပစ္စည်းမှာဟောထားတယ်တတံဥပနိတ္တယမာနံဇပေတိဒိဋ္ဌိကနာတိသီလံတုတံစာကံပညာဥပနိတ္တယမာနံဇပေတိဒိဋ္ဌိကနာတိပထမဆုံးကပါလဲဆိုတော့တတံတရာတရားကိုဥပနိတယမိပြု၍မာနံဇပိတိမာနတရားကိုဖြစ်စေ၏ဒိဋ္ဌိမာယွင်သောယူကိုခဏတိယူ၏ဤတိတို့ဘဂဝါသုံးလောကတို့သာရှင်တော်မြတ်ဗျာတိအဝောဇာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါသည်တတိအဲ့တော့ဒါလေးကတိတ်ပြီးတော့မှတ်သားစရာကောင်းတယ်။ဘုန်းကြီးတို့ထင်တာကရုပ်ကိုကြောင်းပြပြီးတော့စီစဉ်ကိုကြောင်းပြပြီးတော့ယာဓုကုန်သိန်းကိုကြောင်းပြပြီးတော့ဒါလောက်ကလေးတင်မာမာနဖြစ်တယ်လို့ထင်ရတယ်။တကယ်တော့မဟုတ်ပါဘူး။ကုသိုလ်တရားတွေကိုမှီပြပြီးတော့လည်းပဲအကုသိုလ်ဆိုတဲ့မာမာနတွေဖြစ်တတ်တယ်တဲ့။ဒါကြောင့်ကုသိုလ်လုပ်ငန်းလုပ်တဲ့အခါလည်းကိုယ်မှာမာမာနလေးတွေမပေါအောင်တရီထားရပါတယ်။ဘယ်လိုလဲဆိုတော့တတံဥပနိတယမာနံဇပေတိဒိဋ္ဌိကနာတိတဲ့။ဥပမာဖြင့်အမျိုးသားတယောက်အမျိုးသမီးတယောက်တိတ်တရာတရားကောင်းတာပဲရတဲ့ရွာတယ်မှာဆိုလို့ချင်းသူကရှေ့ဆုံးကလှူလိုက်တာပဲသာသနာရေးနဲ့ပတ်သက်ရင်ရှေ့ဆုံးကပါဝင်ဆောင်ရွက်လိုက်တာပဲရတဲ့ရွာတယ်မှာဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေနာကင်မုံတိုင်းလိုဒုက္ခရောက်နေတဲ့ပြည်သူပြည်သားတွေနဲ့တွေ့ရင်ရှေ့ဆုံးကဥဆောင်ပြီးတော့လှူဒန်းလိုက်တာဒါတရာတရားရဲ့လက္ခဏာပါဒါပေမဲ့လို့တဲ့ပညာတရားမပါလို့တရားမနာယူရလို့နှလုံးမသွင်းတယ်လို့သူကဘယ်လိုလဲဆိုတော့ဒါနကိုအကြောင်းပြုပြီးတော့ဒီရက်ွက်ထဲမှာငါလောက်လှူတဲ့လူရှိသလားစိတ်ထဲမှာကပါဇက်ကတော့ထုတ်မပြောဘူးနော်နှလုံးသွင်းရငါဒီရက်ွက်ထဲမှာငါလောက်လှူတဲ့လူရှိသလားဒီရက်ွက်ကငါကိုအကြောင်းပြုပြီးတော့သူတို့မျက်နှာပန်းလှနေကြတာပဲမာနသဘောလေးတွေဖြစ်လာပါတယ်နောက်ပြီးတော့ဒီလိုမာနသဘောလေးတွေဖြစ်လာတဲ့ကဘေးကလည်းပဲဟာဒါနရှင်ကြီးဘယ်ကဘာဖြစ်နေပါတယ်ဒါမျိုးခေါ်လိုက်ဒီလိုခေါ်လိုက်တဲ့အတွက်ပညာအစဉ်းစားအနည်းလာတဲ့အခါမှာကိုယ်ကိုဒါနရှင်ကြီးဆိုပြီးတော့မြှောက်လိုက်တဲ့အခါဒီရက်ွက်ထဲမှာငါလောက်မြင့်မြတ်တဲ့လူရှိသေးသလားဒါမျိုးလေးတွေသဘောဟာမာမာနာသဘောလေးတွေအဲ့တော့လှူဒန်းနေတဲ့ပုဂ္ဂိုလ်ကြတော့ဟင်းဘသူကပြင်ပစ္စည်းတာရှိတာတိတ်ပြီးတော့ကစီနေလိုက်တာဒါမျိုးပေါ့မလှူနိုင်မတန်းနိုင်တဲ့လူကြတော့လည်းပဲဆက်ဆံတဲ့အခါမင်းမလူလို့မရှိတာပဲအလကားကောင်းနေဒါမျိုးပေါ့နော်ကိုယ်တဲ့နေနေလူနဲ့တွေ့လဲမာမာနာကကြီးလိုက်ကိုယ်နဲ့တန်းတူတွေ့တဲ့အခါကျတော့လည်းပဲအာဒါမျိုးလောက်ကတော့ငါလည်းလှူနိုင်တာပဲဒါမျိုးလေးတွေပေါ့ကိုယ်တဲ့သားတဲ့ပုဂ္ဂိုလ်နဲ့တွေ့လဲမာနာကမချဘူးကိုယ့်ရှိမှကိုယ်စားရတာပဲဘာလို့เสียလို့လဲဒါမျိုးလေးတွေ တော့ကိုယ်တည်းကြည့်တဲ့ပုဂ္ဂိုလ်လည်းပဲ तू ကငါပေးနေတာမှမဟုတ်ပဲငါရှိမှငါစားရတာအဲ့တော့ကိုယ်တရာတရားရှိတာလေးကိုကြောင်းပြူပြီးတော့မာမနာတွေဖြစ်လိုက်တာတဲ့ဒါ ਉਹ ပဲမာနံဇပေတီတဲ့တရာတရားကိုမိပြုပြီးတော့မာမနာဖြစ်သွားတယ်မာနာတရားဖြစ်တဲ့ချိန်မှာဘုန်းကြီးတို့အကုသိုလ်တရားတွေဖြစ်သွားပြီတဲ့အကုသိုလ်တရားဆိုတာမဖို့နိဗ္ဗာန်နဲ့ဝေးစီတက်ပါတယ်နောက်ဒါရင်မဲလားဆိုတော့ဒိဋ္ဌိင်္ဂနာတိတဲ့မိစ္ဆာအယူတွေမှားယွင်းတဲ့အယူတွေလည်းဖြစ်ကုန်တယ်ဘယ်လိုလဲဆိုတော့မြတ်စွာဘုရားလက်ထက်ကပန်းလေးတပွင့်လှူပြီးတော့တို့ဒီဘဝမှာလာပြီးတော့သောတာပန်ဖြစ်သွားတာ၄ရှိတယ်။ဟိုးရှိတုန်းကပန်းတပွင့်လှူတယ်။နောက်ပြီးတော့ဆွန်လေးတစုံလောင်းတယ်။ဒီလိုလောင်းပြီးတော့နက်ပြီးရောက်သွားတယ်။မြတ်စွာဘုရားနဲ့တွေ့တော့တရားထူးရသွားတယ်။အဲ့တော့ငါမှဒါနတွေအများကြီးပဲဆွန်တစုံမကဘူး။နောက်ပြီးတော့ဒီလိုပန်းတပွင့်မကဘူး။ငါလှူနေတာပဲ။အဲ့တော့ငါတို့လည်းပဲနိဗ္ဗာန်ရောက်မှာပေါ့။သီလစောင့်တည်တရားမလိုပါဘူး။ဝိပဿနာအားထုတ်စရာမလိုပါဘူး။ငါမှဒါနတွေပြည့်နေတာပဲဆိုပြီးတော့ရှေးဖရာရှင်လက်ထက်တွေကပန်တဝင့်လူတာသွန်တစုံလောင်းတာဒါကိုကြောင်းပြုတ်ပြီးတော့မဖို့နေပန်ရသွားတာတွေနေပြီးရောက်သွားတာတွေဒါတွေကိုတိပြီးတော့သူ့ကိုယ်သူငါအဓိတဲ့တာတာပဲဝိပဿနာရှုစရာမလိုပါဘူးတိလဆောက်တည်စရာမလိုပါဘူးဆိုရင်အယူတွေမှားလို့အဲ့တော့ဘာဖြစ်လဲတတံဥပနိဒါယမာနံဇက်ပေတိဒိဋ္ဌိင်္ဂနာတိတဲ့တရားတရားကိုမိပြုတ်ပြီးတော့မာမနာတွေဖြစ်မာတဲ့အယူတွေဖြစ်အဲ့တော့ဘာဖြစ်လဲဆိုတော့ဒီပုဂ္ဂိုလ်ကတရားထုနဲ့ဝေးသွားတယ်တဲ့။နောက်အခန့်မတင်လို့ရှိရင်အပေလေးပါးတောင်ကြာသွားနိုင်ပါတယ်။ဒါတွေကကြောက်စရာကောင်းတယ်။ဒါကြောင့်တရားတရားဒါနာတရားတွေကိုမိပြုတ်ပြီးတော့အကုသိုလ်တွေဖြစ်တတ်ပါတယ်။မာမာနာတွေဖြစ်တတ်ပါတယ်တဲ့။ဒါကြောင့်ဒီမာမာနာတွေကိုလည်းတရိထားရမယ့်အချက်တွေပါပဲ။နောက်တစ်ခုကဘာလဲဆိုတော့သီလံဥပနိဒါယမာနံဇပေတိဒိဋ္ဌိင်္ဂနာတိတဲ့။ကိုချင်းသီလကိုမိပြုတ်ပြီးလေမာနာတရားတွေဖြစ်တယ်။ဟာငါတို့ကငါးပါးသီလမွေးကလေးကလုံခဲ့တာဘယ်သူဖြင့်အရက်ကလေးတမျှမျှနဲ့အလကားကောင်နေဒါမျိုးပေါ့နော်ကိုကိုကျင်သီလစောက်တည်တာကုသိုလ်ဖြစ်ပါတယ်ဒါမှမဟုတ်ကိုရဲ့ကိုချင်းသီလကုသိုလ်ကိုမိပြုပြီးတော့မာနတရားလေးတွေကထောင်းတောင်းနဲ့သီလမလုံတဲ့လူနဲ့ဆိုလို့ချင်းစိတ်ကောင်းရှိပြီမလို့အဖက်မတန်းတလူလူနဲ့ဒါမျိုးတွေဆက်ဆံတတ်တယ်ပေါ့ဒါတွေကဘာလဲဆိုတော့သီလကိုမြူပြုပြီးတော့မာနဖြစ်တာတဲ့နောက်မိစ္ဆာယူလဲယူသွားနိုင်တယ်ဘယ်လိုလဲဆိုတော့မြတ်စွာဘုရားလက်ထက်က၅ပါးသီလစောက်တည်ခဲ့ဘူးတဲ့ကုသိုလ်ကြောင့်မြတ်စွာဘုရားလက်ထက်မှာယန္တာဖြစ်သွားတဲ့မထေလေးတွေရှိတာပဲအဲ့တော့ငါလည်းပဲ၅ပါးသီလမကောက်၈ပါးသီလလည်းပဲစောက်တည်တယ်၅ပါးသီလလည်းပဲငါလုံအောင်ထိန်းတယ်အဲ့တော့တရားရှုမှတ်စရာမလိုပါဘူးတရားမရှုမှတ်လဲငါမဖို့နိဗ္ဗာန်ရမှာပဲဒါနဆိုတာသီလလောက်မှမမြင့်တာသီလကပို့ပြီးတော့အရှင်တန်းမြင့်တာပဲအဲ့တော့ဒါနမလိုအပ်ပါဘူးဝိပဿနာလည်းပဲမလိုပါဘူးမြတ်စွာဘုရားလက်ထက်ကငါးပါးသီလလေးတစ်ပါးသီလလေးဒါလေးစောက်တည်ပြီးတော့နှက်ပြီးရောက်ပြီးတော့ယန္တာဖြစ်သွားတဲ့ပုံကိုယ်ကြီးရှိတာပဲဆိုပြီးတော့အယူတွေမှားသွားတယ်အဲ့တော့ဒီလိုမျိုးလေးပဲကိုချင်းသီလကိုမိပြုပြီးတော့မာမနာတရားမိစ္ဆာအယူတရားတွေဖြစ်ပွားတတ်ပါတယ်တဲ့ဒါဘုန်းကြီးတို့ပဋ္ဌာန်းထဲမှာတက္ကရမတွေပဋ္ဌာန်းပွဲတွေကျင်းပနေတဲ့အထဲမှာအမြဲတမ်းတန်ဃာတော်ရွတ်တဲ့တန်ဃာတော်ရှင်မြတ်တွေရွတ်ပတ်တဲ့အထဲမှာဒီအပိုက်ကလေးပါတတ်ပါတယ်နောက်တစ်ချက်ကဘာလဲဆိုတော့တရံသီလံသုတံတဲ့သုတံဥပနိဒါယမာနံဇပေတိဒိဋ္ဌိင်္ဂနာတိတဲ့ဒါကတော့ဘုန်းကြီးတို့ဘုန်းကြီးတွေမှာပို့ပြီးတော့ဖြစ်တတ်တယ်သီလရှင်ဆရာလေးတွေမှာပို့ပြီးတော့ဖြစ်တတ်တယ်လူတွေလည်းပဲပညာကိုပညာဆိုတာဘုန်းကြီးတို့သုတ္တကိုပြောတာပါဘွဲ့ဒီဂရီတွေငါတို့ကဘာဘွဲ့ရထားတာငါတို့အစဉ်တန်းကတိတ်ပြီးတော့မြင့်လာဆိုပြီးတော့ဘွဲ့ပညာတွေကိုမိပြုပြီးတော့မာနတရားတွေဖြစ်မိစ္ဆာယူတွေယူတတ်တယ်ဘယ်လိုလဲဆိုတော့ငါတို့စာချနေတာပဲစာချနေလို့ရှိရင်ကိလေသာကင်းနေတာပဲမြတ်စွာဘုရားနဲ့တွေ့နေရတာယန္တာကြီးတွေနဲ့တွေ့နေရတာအဲ့တော့ကိလေသာတွေကင်းနေတာပဲစာချရင်းနဲ့ယန္တာဖြစ်သွားနိုင်တာပဲဝိပဿနာမလိုပါဘူးအဲ့တော့ဝိပဿနာမလိုဘူးဆိုတဲ့အယူမှားတွေယူသွားတယ်ကိုချင်းတေလာမလိုပါဘူးငါတို့စာချနေတဲ့အချိန်မှာမြတ်စွာဘုရားနဲ့တွေ့ရတယ်မြတ်စွာဘုရားတရားနာခွင့်ရတယ်တကယ်တော့ဘုန်းကြီးတို့သီလသမာဓိပညာဒါနသီလဘာဝနာကုသိုလ်ဆိုတာအားလုံးကိုစွမ်းအားရှိသမျှလုပ်သင့်ပါတယ်ဒီလိုမလုပ်ဘဲနဲ့ကိုလုံနေတာလေးကိုအကောင်းမြင်ပြီးတော့ကြံတာတွေလုပ်ဖို့မလိုပါဘူးဒါမျိုးတွေကမာမနာသဘောတရားလေးတွေဒိဋ္ဌိသဘောတရားအယူမှားတဲ့သဘောလေးတွေဖြစ်တတ်ပါတယ်တဲ့ဘုန်းကြီးတို့ဒီလိုအယူဖြစ်လို့လည်းပဲဘုရားရှင်လက်ထက်ကတိပိဋကတရားပွဲရခဲ့တဲ့ပုဂ္ဂိုလ်တွေတချို့အပေရောက်သွားတာတွေရှိခဲ့တယ်ပေါ့အခုခေတ်မှာလည်းပဲငါတို့ကဘီဝန္တငါတို့ကတာမဏေကျော်ငါတို့ကဓမ္မစရိယငါတို့ကတိပိဋကတစ်ပုံနှစ်ပုံသုံးပုံစသဖြင့်ဓာရီကိုအကြောင်းပြုပြီးတော့သီလတမာရီပညာကိုမဖြစ်ကျင်ဘူးမြတ်စွာဘုရားဟောကြားခဲ့တဲ့ခွင့်ပေးခဲ့တဲ့ ဒီကန္ဓာရူရဝိပဿနာဒူရဝိစိတ်ထားမှန်မှန်နဲ့စိတ်စေတနာကောင်းကောင်းနဲ့မဆောင်ရပါဘူးဆိုရင်ဒါတွေကလည်းပဲခေါ်ကြည့်လို့မမနာသဘောတရားနဲ့အယူမားတဲ့သဘောတရားနဲ့အချိန်ကုန်လို့ရှိရင်သိပြီးတော့ကြောက်စရာကောင်းပါတယ်တဲ့။ဒါကြောင့်သူတန်ဥပ္ပန္နိတယမာနံဇဗေတိဒိဋ္ဌိင်္ဂနာတိတဲ့။နောက်တစ်ခုကပါလဲဆိုတော့စာကံဥပ္ပန္နိတယမာနံဇဗေတိဒိဋ္ဌိင်္ဂနာတိတဲ့။ စာကဆိုတာစွန့်ကြဲပေးကန်လူတန်းချင်းကိုရတယ်လို့စွန့်လို့နင့်နာခံတာကိုလည်းစာကလို့ခေါ်ရပါတယ်။အဲ့တော့ဘာလဲဆိုတော့ခုခေတ်မှာတိတ်ပြီးတော့ပေါ်နေတယ်။
စာကစွန့်လို့နင့်နာခံနေကြတာပဲဒီအလုပ်တွေဟာတိတ်ပြီးတော့မုံမြက်တယ်ကောင်းတယ်ဒါပေမဲ့လို့ပညာမပါဘဲနဲ့နှလုံးသွင်းအားနေပြီဆိုရင်တော့မာနတရားတွေဒိဋ္ဌိတရားတွေဖြစ်တတ်ပါတယ်လို့မြတ်စွာဘုရားကဟောကြားခဲ့တယ်ဘယ်လိုလဲဆိုတော့ငါတို့ဟာစွန့်လို့နင့်နာခံနေတဲ့ပုဂ္ဂိုလ်ဆိုပြီးတော့တချို့အသက်ရွယ်အပြင်ကြီးတယ်သီလသမားတွေပညာထိုက်သလောက်ရှိတယ်ဒါမျိုးတွေကိုယူသိမှုမရှိဘူး
mana dia hari pedar. Madu dalu madan dalu sesam biru. Baru kau ni lalu perai dah lalu ni lalu ni rabe tu biru. Tanah di la bawah na di lalu ni bojaro dia petar. Dari malu apa bulu jusa lare suy daria. Tadi dah bodi hari pebar. Tak boleh itu saga dia umi biru mana dia tadi dia pebom biru. Nasun tu cek boleh biru jenah balai tu. Penyam uban ni daya. Penyam uban ni daya mana zebiri tadi ganadi. Pinya zora, wibatana pinya, mepinya, pupinya ro, amian zombo. Ero dire nene pinya rialebe kudogo kudoman dire, agudogo agudoman dire, di pinya ribo. Poiro anisa zongli teku jojazo, jeneke ma tui nire ahali. Pale zoro, jeneke ma wibatana diari atau nijara, wibatana pinya, taibido kaunawe, nipan yau jong tia, manawe. Dawi melure. Penyam bani daya mana zabedi dayang kanadi. Wibadana atau deh pugu tercu jaro alung puni masuklo guno. Puni tuh ibu deh tercu dale pugu jah belup je lale suro. Tercu dekar kemaria kuah wibadana atau dare sekan liri wentare. Ero tangaro simya liri saat ini deh tangaro simya liri kuro besa yau bile tamu liri meja deh. Mebiro kuro Perisat muka belu leh dale, baca om baca dale, tiada boleh di, wen biru mele, tiada hawa kuroli dia, tercucu songkan ayah kuroli dia, macam ni naik, terus sahden zaza juali dia, ada terus belu je leh suro, kuro kuro tu sahden ni dah lagawa, wibatna agama, mampu ni pun jauh jauh pida, kuro tu sahden deh ne, sahdi dia, gugu gugu mama na leh ne. Tegak beri edi dengan ubi do tadah naju sanyuan ide tengaroh sih mendigu tiendi ide taboli di damuli di cetuai. Rapalai tu ro penyang ubane daya mana zabedi tetengan adi mana taboli ari di cetuai. Tegak dia wibadna atau ni ide bogoa belulai tu ro wibadna niya makin siapa di dia u atau mana nipan jauda dana diari di la diari tu ro nipan jauja mau babu tu bi do. Nyeswa piyaga dhana lebe. Gujo son lo de se. Lugambo guri chanpa se jene se. Nao biro. Nipan gu miyamo biu jene se ne. Lulu si. Nipan jau jau taupan pshide. Lu nyeswa piyaga pitika tomo ma ho taare. Daime decho wipadana binyau jau biu biro. Pelu le sero dhana malu babu. Dhana ga tantra shirabe. Ero duwa se ta gu ma biyo uno. Saitah apa itu, canda cintu, siapa itu cintu, nampuah, bapa cintu, lude, hubade, dah, di dalam nyuwaro, tanra siri le dana, di bawah dalam nyu mesti ibene, pelu le tu, dana mana ni, tanra sirabe, lusi amlogu, ngahui pada na acau ni dia, nampi lo, tila tu dalebe, seni ni daya be, nipang udah ye ni mau biu di dalam hubau, ada wibada na penyaga ada, magen sebara, nipang udah ni mau udah ye biu di dalam subiro. Dana ribu biye bere, tila ribu biye bere, tiro miasa piya usoha ya jauh tua bari. Poinu bidega domo ma miasa piya gan niman lemane dana piye. Sekarang sirina kau ne tila saudi luci, nepanggu miamau piuze nai ne sura. Poinu atau pan pe nai ne sura, hotara si bari. ဲ့တော့ကိုယ့်ရဲ့ဝိပဿနာပညာလေးကိုကြောင်းပြပြီးတော့စာသင်တဲ့ပုဂ္ဂိုလ်တွေကိုရှုံချတာတို့နောက်ပြီးတော့ဒါနနဲ့တန်ត្រာမကူမြောင်နိုင်မှုဒါနဟာတန်ត្រာရှိတယ်လို့မြတ်စွာဘုရားမဟောဘဲနဲ့ဟောတာတို့ဒါမျိုးတွေကဘုန်းကြီးတို့ဗာပြစ်သွားတယ်မှားတော့อยู่ดิอยู่သွားတယ်တဲ့အဲ့တော့ဒီလိုပုဂ္ဂိုလ်တွေကလည်းပဲတရားရိပ်တာတွေဝင်နေပြီမဲ့တရားတွေရှုမှတ်နေပြီမဲ့ဗာပြစ်တယ်မဘုံနိဗ္ဗာန်ရဖို့မလွယ်ဘူးတဲ့မှန်မှန်သာသဘောတရားရှိလို့ဘုန်းကြီးဒါလေးကိုနည်းနည်းလေးပြောပြပေးအောင်မယ်ပေါ့ဒီမှန်မှန်သာတိတ်ပြီးတော့ကြောက်เสียကောင်းတယ်ဒါကြောင့်ဘုန်းကြီးတို့ဒီမှန်မှန်သာဆိုတာရုပ်အဆင်းတို့နောက်ပြီးတော့ပစ္စည်းဥစ္စာတို့ယာရုဂုံသိန်းတို့အမျိုးဇတ်တို့ဒါတွေကိုသာအကြောင်းပြုပြီးတော့မာမနာဖြစ်တာမဟုတ်ဘူးကိုယ့်ရဲ့တရားတရားဒါနာအကောင်းမှုကိုလည်းအကြောင်းပြုပြီးတော့မာနာဖြစ်တတ်တယ်အယူတွေလွဲသွားတတ်တယ်ကိုယ့်ရဲ့ကိုယ်ချင်းသီလဖြူစင်မှုကိုလည်းအကြောင်းပြုပြီးတော့လည်းပဲဒီတိုင်းပဲအယူလွဲတတ်တယ်မာမနာတွေဖြစ်တတ်တယ်ကိုယ့်ရဲ့ပညာဆွမ်းအားဘောဓုတ္တဆွမ်းအားဘွဲ့ဒီဂရီဆွမ်းအားကိုမှီပြုပြီးတော့လည်းပဲမာမနာတွေကြီးပြီးတော့အယူတွေလွဲသွားတတ်တယ်နောက်ပြီးတော့ကိုယ့်ရဲ့စွန့်လွတ်နေနာခံမှုကိုမှီပြုပြီးတော့မိမိအလုံးမိမိအေးအေးချမ်းချမ်းလုပ်နေတဲ့သီလသမာဓိပညာရှိတဲ့ပုဂ္ဂိုလ်တွေကိုစော်ကားမော်ကားနဲ့အပြစ်တွေကြီးမားသွားတတ်တယ်။ဝိပဿနာပညာကိုအထုတ်တဲ့အခါမှာကိလေသာကင်းဖို့ဒါမျိုးအထုတ်ရတယ်။အခြားချိန်တွေမှာဒါနလည်းပဲပြုရမယ်၊သီလလည်းပဲစောင့်တည်ရမယ်။ဝိပဿနာအထုတ်တဲ့ချိန်မှာတော့ဝိပဿနာကိုကြိုးစားအထုတ်ရမယ်လို့လမ်းစဉ်၃ချက်ကိုအမြဲတမ်းကြိုးစားအထုတ်နေတင်တာကိုမြတ်စွာဘုရားကဟောထားပါလျက်နဲ့အမှားတော့ဝိပဿနာထုတ်တာဒါနဆိုတာနှုတဲ့ပုံကိုယ်ရဲ့အတွက်ဒါနကနိဗ္ဗာန်မရဘူးဆိုပြီးတော့အယူတွေမှားသွားနိုင်တယ်ဝိပဿနာအမထုတ်တဲ့တန်ဃာတော်ရှင်မြတ်တွေကိုမာနတရားနဲ့စော်ကားတဲ့ဇာတ်တွေပြောနိုင်တယ်ဒါတွေကဘာလဲဆိုတော့ပညာကိုမြှုပ်ပြီးတော့မာမနာတွေဖြစ်တာပါတဲ့အဲ့တော့မာမနာတွေကတိတ်ပြီးတော့ကြောက်เสียကောင်းတယ်အမျိုးမျိုးကိုကြောင်းပြုပြီးတော့မာမနာတွေဖြစ်သွားတတ်ပါတယ်အဲ့တော့မာမနာဖြစ်လို့ရှိရင်အကျိုးဆက်တွေဘာရနိုင်တယ်လဲဆိုတော့ဘုန်းကြီးတို့သူပါလူလင်ကိုမြတ်စွာဘုရားကဟောကြားထားတာရှိတယ်။ဘယ်လိုလဲဆိုတော့လူလင်နဲ့အချို့သောမျိုးသားမျိုးသမီးတွေဟာတိတ်ပြီးတော့မာမနာကြီးကြတယ်တဲ့။အဲ့တော့ဘုန်းကြီးတို့သူပါလူလင်ကမေးခဲ့တာကိုမေးခွန်းကလူချင်းတူပါလေရဲ့အမျိုးဆက်တချို့နိုင်ပြီးတော့တချို့ဘာဖြစ်လို့အမျိုးမျက်ရပါတယ်ဘုရားဆိုတော့မာနရဲ့အကျိုးတရားကိုမြတ်စွာဘုရားကမာမနာကြီးခဲ့ကြလို့တဲ့စောစောကပြောတယ်လို့ပေါ့။ဘာကိုပဲကြောင်းပြုပြီးတော့မာနာပဲကြီးကြီးရာထူးရှိတဲ့လူတွေကလည်းပဲကိုယ်ရဲ့ယာရုနေတဲ့လူကသီလသမารီပညာရှိတဲ့နိုင်ငံအကျိုးလောကကျိုးကိုဆောင်ရွက်နေတယ်ဆိုရင်ရှင်မခိုးတောင်မှလေးစားတဲ့အမူအရာတို့နေရာပေးတာတို့လောက်ရတာပဲချမ်းသာတဲ့လူကလည်းပဲချင်းရဲတဲ့ပုဂ္ဂိုလ်သီလသမารီပညာရှိနေတယ်အရွယ်အချင်းကြီးနေတယ်နိုင်ငံအကျိုးလောကကျိုးကိုတက်နိုင်တဲ့မြတ်သာသနာကျိုးကိုဆောင်ရွက်နေတယ်နေရာပေးရတယ်အကျိုးသေးတဲ့အမူအရာလေးတွေပြရတယ်အလေးကရုပြုရတယ်ကိုယ့်ရဲ့တဲ့ကြီးရင်ရှစ်ခိုးနိုင်ရတယ်အဲ့တော့ဒါမျိုးမလုပ်ဘဲနဲ့တဲ့မာမနာသဘောတရားကြည်ပြီးတော့နေခဲ့တဲ့ယဟန်တော်တွေမာမနာကြည်ပြီးတော့နေခဲ့တဲ့သီလရှင်တွေမာမနာကြည်ခဲ့တဲ့မျိုးသားမျိုးသမီးတွေဟာပေလို့ရှိရင်ကွယ်လွန်လို့ရှိရင်ပြန်တော်မူလို့ရှိရင်သူတို့ဟာအပင်ငယ်ရဲ့ရောက်တတ်ပါတယ်တဲ့အပင်ငယ်ရဲ့လွတ်လာလို့ရှိရင်လည်းပဲဘာဖြစ်တယ်လဲဒီပုဂ္ဂိုလ်တွေဟာနှိမ့်ကြတဲ့အမျိုးတွေမှာတွားပြီးတော့ဖြစ်တတ်ပါတယ်ဆိုပြီးမြတ်စွာဘုရားကဟောကြားခဲ့တယ်ပေါ့နှိမ့်ကြတဲ့အမျိုးဆိုတာဘုန်းကြီးတို့ဒီလိုပေါ့နော်အကုသိုလ်လုံးနဲ့တသက်လုံးအသက်မွေးနေရတဲ့ဒီလိုမျိုးတွေတွားပြီးတော့ဖြစ်ရတယ်ဒါတွေကဘဝတိုင်းဘဝတိုင်းမှာမာနာကြီးခဲ့လို့ပါတဲ့ဒါလေးတွေကသိပြီးတော့မှတ်သားစရာကောင်းတယ်ကဲအလုံးတောင်မျိုးဆရာတော်ကြီးကဒီဟာလေးကိုဆောင်းဖို့စီထားတယ်ပေါ့ကဲအလုံးလက်အုပ်ချီလိုက်ဆိုမာမာနာကျွယ်ထိုသူဝဲမျိုးနွယ်ညံ့မီဆိုမာမာနာကျွယ်ထိုသူဝဲမျိုးနွယ်ညံ့မီဆိုထိုက်သူယိုကျူမန်ကိုချူအမျိုးမြတ်တကူထိုက်သူယိုကျူမန်ကိုချူအမျိုးမြတ်တကူဒါလေးတွေကဘုန်းကြီးတို့တက္ကရာကမတွေတတိထားတင့်တယ်လို့ဘုန်းကြီးတို့လည်းတတိထားရတာပဲဘုန်းကြီးတွေ့ဘူးတယ်ပေါ့ဘုန်းကြီးတဲ့ဝါလေးလာနေတဲ့ဆရာတော်လေးတစ်ပါးသူကဘုန်းကြီးတဲ့ပညာမနှိမ်ပါဘူးဘုန်းကြီးတဲ့ပညာမြင့်ပါတယ်ဘကိုးဘက်မှာကြောင်းထိုင်နေတယ်အဲ့တော့သူကဘုန်းကြီးနဲ့လာလေးပဲကွာတယ်ဘုန်းကြီးတဲ့ရဟန်းဝါတလားနှစ်လားလောက်ပဲငယ်တယ်ပေါ့ဒါမှမဟုတ်တွေ့လို့ချင်းလက်အုပ်ချီးပြီးတော့ရှစ်ခိုးတယ်ဘုန်းကြီးကတော့တငယ်ချင်းဖြစ်နေတော့ရှစ်မခိုးပါနဲ့အနာတော့ပြောတယ်ဒါကြီးမဲ့လို့ तू ကမရဘူး အမြဲတမ်းပဲတွေ့လို့ချင်းရှစ်ခိုးတယ်လက်အုပ်ချီတယ်နောက်ပြီးတော့နေရာပေးတယ်ဒါမျိုးလေးတွေ့ရတော့တိတ်ပြီးတော့ဘုန်းကြီးတို့ဂျီနူးစရာကောင်းတာပဲဘုန်းကြီးတို့လည်းပဲအဲ့ဒါလေးတွေကြည့်ပြီးတော့ဩငါတို့လည်းပဲဒီအကျင့်လေးတွေကိုယူရမယ်တခါတည်းရန်ဘုန်းကြီးတို့တပါဝါကတငယ်ချင်းဖြစ်နေလို့ရှိရင်ရှစ်ခိုးကမလေးစားရမနေရာပေးရမဝန်လေးတက်တယ်ပေါ့ဒါလေးတွေဘုန်းကြီးတို့အတွက်တူယူစရာ ဆရာတော်ကြီးတွေအခမ်းအနားတွေမှာပင့်လာတဲ့အခါမှာနေရာမပေးတာတို့ရှင်မကိုတာတို့အယုဒေမပြုတာတို့မတိဟန်ဆောင်တာတို့ဒါမျိုးတွေလည်းပဲတွေ့နေရတယ်။ဒါတွေကဘုန်းကြီးတို့အမျိုးဆက်အင်မတန်မှနိုင်ကြကြောင်ဖြစ်ပါတယ်တဲ့။ဒါဘုန်းကြီးတို့ကြောက်စရာကောင်းတယ်။တရားသူရဖို့လည်းပဲအင်မတန်မှခက်ခဲတယ်ပေါ့။အဲ့တော့ဒါနဲ့ဆက်ပြီးတော့ဘုန်းကြီးတို့ဒီမာနရဲ့အကျိုးဆက်တရားလေးနဲ့ဆက်ပြီးတော့ဘုန်းကြီးနည်းနည်းလေးပြောပြပေးဦးမယ်။အဲ့တော့မာနာကြီးတဲ့ပုဂ္ဂိုလ်အယုဒေကရုမပြုတဲ့ပုဂ္ဂိုလ်လမ်းပေးတိုက်တဲ့ပုဂ္ဂိုလ်ကိုလမ်းမပေးနေရာပေးတိုက်တဲ့ပုဂ္ဂိုလ်ကိုနေရာမပေးအယုဒေပေးတိုက်တဲ့ပုဂ္ဂိုလ်ကိုယုဒေမပေးဘဲနဲ့မာမနာသဘောတရားလေးနဲ့ခတ်ထန်နေတဲ့ပုဂ္ဂိုလ်သူတို့ဟာဘာတွေအကျိုးဆက်ရှိတယ်လဲဆိုတော့စောစောကအကျိုးရင်းနေနဲ့အပေလေးပါးကိုရောက်နိုင်တယ်ငရဲတိရစ္ဆာန်ပိတ်တာအတူတကယ်မှဖြစ်သွားနိုင်တယ်အကျိုးဆက်နေနဲ့ကတော့အမျိုးဆက်အောက်တန်းကျတတ်တယ်တဲ့ဒါသိသွားပြီအဲ့တော့ဘုန်းကြီးကတာရကလေးနှစ်ခုလောက်နည်းနည်းလေးပြောပေးခြင်းနဲ့ပေါ့ဘယ်သူကိုပြောမလဲဆိုတော့ဘုန်းကြီးတို့ပုံနာဆိုတဲ့အနာတပိတ်တိအိမ်ကကျွန်မာလေးရဲ့အကြောင်းကိုနည်းနည်းလေးပြောပေးဦးမယ်အဲ့တော့ဘုန်းကြီးတို့ပုံနာဆိုတဲ့အနာတပိတ်တိရဲ့အိမ်ကကျွန်မာလေးဟာဘုန်းကြီးတို့ကျွန်မာဖြစ်ပေမဲ့ဉာဏ်ပညာနဲ့ပြည့်စုံတယ်တခါတပါမှာတော့မြတ်စွာဘုရားဒေသစာကြီးကြွမှာကိုအနာတပိတ်တိကမကြွသေးခြင်းဘူးဒါယူနဲ့မြတ်စွာဘုရားကကြွမှာဒီတော့ပုံနာဆိုတဲ့ကျွန်မာလေးရဲ့သူ့ရဲ့ကျွမ်းကျင်မှုပညာနဲ့မြတ်စွာဘုရားဒေသစာရီမကြွပြစ်အောင်သူဟာသီလတွေစောင့်တည်မဲ့ကြောင့်မြတ်စွာဘုရားလျှောက်တော့မြတ်စွာဘုရားဒေသစာရီမကြွတော့ဒီတော့နာတပိန်တတိယကျွန်မပုံနာလေးကိုကျွန်အဖြစ်ကနေပြီးတော့လွန်ငင်းချမ်းသာခွင့်ပေးလိုက်တယ်တဲ့နောက်ပိုင်းတော့အဲ့ဒီကျွန်မလေးဟာဘုန်းကြီးတို့နာတပိန်တတိယထံမှာခွင့်ပြုနာတပိန်တတိယသမီးရာမှာထားလိုက်တယ်ပေါ့အဲ့တော့ဉာဏ်ပြုပြီးတဲ့နောက်မှာဘိက္ခုနီမှာဖြစ်ပြီးတော့ပဋိသင်္ဗိဒာ၄ပါးနဲ့တကွာအင်မတန်ထင်ရှားတဲ့ယဟန္တာထေရီမာကြီးဖြစ်သွားခဲ့ပါတယ်။အဲ့တော့ဒီပုံနာဆိုတဲ့ကျွန်မာလေးကယဟန္တာဖြစ်တယ်။နောက်ပြီးတော့သိပ်ပြီးတော့ဉာဏ်ပညာထက်မြက်တယ်ပေါ့။အဲ့တော့သူ့ရဲ့အတိတ်ကြောင်းလေးကိုဘုန်းကြီးတို့ပြန်ပြီးတော့ကြည့်မယ်။ကျွန်လာပြီးတော့ဖြစ်ရတယ်။ဆင်ဆင်ရဲရဲနဲ့အသက်မွေးရတယ်။နောက်ပြီးတော့လုပ်ငန်းတွေသိပ်ပြီးတော့ဆင်ဆင်ရဲရဲလုပ်ရတယ်။ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့အတိတ်ကြောင်းလေးကိုပြန်ပြီးတော့ကြည့်လိုက်တဲ့အခါဒီပုံနာကျွန်မာလေးကဘုန်းကြီးတို့ဒီကဘာနေပြန်ပြီးတော့ခြေတွက်လိုက်လို့ချင်း60တကဘာထက်တော့ဝိပတိဆိုတဲ့မြတ်စွာဘုရားပွင့်တော်မူခဲ့ပါတယ်အဲ့တော့ဝိပတိမြတ်စွာဘုရားလက်ထက်မှာဒီမျိုးသမီးလေးကအမျိုးကောင်းသမီးဖြစ်ပြီးတော့နောက်ပိုင်းမှာယဟန်ပြုတ်သွားတယ်ဘိက္ခုနီဝတ်သွားခဲ့တယ်ဘိက္ခုနီဝတ်ပြီးတဲ့အခါမှာသူ့ရဲ့ပုံတန်တန်ဘလို့ရှိတယ်လဲဆိုတော့တိတ်ပြီးတော့သီလစင်ကြယ်တယ်တဲ့ကိုချင်းသီလတိတ်ကောင်းတဲ့အမျိုးသမီးဘိက္ခုနီလေးဖြစ်ခဲ့တယ်နောက်ပြီးတော့ကိုချင်းသီလကောင်းတယ်လို့ပဲပိဋကတ်သုံးပုံကိုကြိုးစားပြီးတော့သင်ယူလိုက်တာအင်မတန်မှပိဋကတ်သုံးပုံကိုဆောင်နိုင်တဲ့ဘဟုတုတ္တအင်မတန်ကြီးမားတဲ့ဘိက္ခုနီအမျိုးသမီးလေးဖြစ်သွားခဲ့ပါတယ်အဲ့တော့ကိုချင်းသီလကလည်းပဲတိတ်ပြီးတော့စင်ကြယ်တယ်နော်လွန်ခဲ့တဲ့90နဲ့တကဘာထက်ဝိပတ္တိမြတ်စွာဘုရားလက်ထက်မှာဘိက္ခုနီဝတ်ပြီးတော့နောက်ပိဋကတ်သုံးပုံကိုသင်ယူပြီးတော့ပိဋကတ်သုံးပုံကိုလည်းတော်တော်တက်ကြွတဲ့အမျိုးသမီးဘိက္ခုနီဖြစ်ခဲ့တယ်ဒါရင်မဲလားဆိုတော့ဓမ္မကတိကလည်းဖြစ်ခဲ့တယ်။ဓမ္မကတိကဆိုတာသူတက်ထားတဲ့ပညာနဲ့လူတကာတကမတွေအချင်းချင်းပေါ်မှာတရားကြီးတိုက်ကျွေးတဲ့အင်မတန်မှကျွမ်းကျင်တဲ့ဓမ္မကတိကအမျိုးသမီးလေးဖြစ်ခဲ့တယ်ပေါ့။အဲ့တော့အဲ့ဒီဘဝမှာဒီပုံနာအမျိုးသမီးလောင်းဖြစ်တဲ့ဘိက္ခုနီထေရီမဟာမာမနာလေးရနည်းနည်းခံနေတယ်တဲ့။အဲ့တော့မာမနာကြီးတဲ့သဘောရှိတော့အဲ့ဒီဘဝမှာတရားသူမရခဲ့ပါဘူးလို့စာပေမှာကောက်ချက်ပြရတယ်အဲ့တော့မာမနာဆိုတာဘယ်လိုလဲဆိုတော့ तू ကကိုချင်းသီလရှိတယ် तू ကပညာရည်တက်တယ်တရားဟောတယ်ဆိုတော့ तू ကနာမည်ကြီးမှာပေါ့အဲ့တော့ဘာဖြစ်တယ်လဲဆိုတော့ခုခေတ်တချို့ဆရာတော်တွေတချို့သီလရှင်တွေအဲ့ဒီလိုနေမျိုးလို तू ကဘာလဲဆိုတော့ကိုယ်တည်းအသက်ကြီးပေမဲ့နာမည်မကြီးတာတို့ကိုယ်တည်းသီလတမာရီပညာရှိပြီးတော့အမျိုးဘာသာသာသနာအတွက်ဆောင်ရွက်နေပေမဲ့လို့အယုဒေမပေးတာနေရာမပေးတာလေးစားတဲ့အမူအရာမပြတာရုပ်တရက်ရှင်မခိုးနိုင်တာဒီအမူအရာလေးတွေသူဖြစ်ခဲ့ပါလိမ့်မယ်။မာမနာသဘောကြီးတယ်တဲ့။အဲ့ဒီမာမနာကြီးခဲ့လိုက်တဲ့အတွက်ဝိပတ္တိမြတ်စွာဘုရားလက်ထက်မှာတရားသူမရခဲ့ပါဘူးတဲ့။ဒါစာပေကဘုန်းကြီးတို့ကောက်ချက်ချပြတာပါ။အဲ့တော့ဘုန်းကြီးတို့ ไอ้บัวนี่กวยลุนเนี่ยขาจ๋ารอจ๋าแต่มากบ่าบ้อง50เนี่ย6กบ่าพยามาป่วนเนี่ยกบ่าดิဖြစ်ပါတယ်အဲ့တော့กบ่าบ้อง50เนี่ย6กบ่าช้าပြီးတော့ဒီกบ่านี่เปลี่ยนล้วยยิง30กบ่าแท้จ๋ารอพี่ดูติขีเนี่ยวัตตบุဆိုတဲ့พยาရှင်2สูป่วนเนี่ยกบ่าตะคูปอแก่တယ်အဲ့တော့วิบัติอ่ะ60กบ่าป่วนแก่တယ်ไอ้นี่နောက်ปိုင်းมาพยามาป่วนเนี่ยกบ่าก็ตုံญกบ่าก็50เนี่ย6กบ่าไอ้56กบ่าจ่อပြီးတော့ဒီကဘာနေ30ကဘာမြောက်မှာတိခိနဲ့ဝတ္တပုဆိုတဲ့မြတ်စွာဘုရားနှစ်စုပွင့်တော်လည်းပဲဒီမျိုးသမီးတွေကဒီတိုင်းပဲဘေကုဏီဝတ်တယ်ဓမ္မကတိကဖြစ်တယ်ပိဋကတ်သုံးပုံကိုကျွမ်းကျင်တယ်သီလပြုခြင်းနဲ့ဒါပေမဲ့လို့တရားသူမရခဲ့ပါဘူး။ဘာဖြစ်လို့လဲလို့မေးရင်မာမာနာသဘောတရားလေးတွေကိန်းအောင်နေခဲ့လို့တဲ့အဲ့တော့ကြည့်နော်ဒီဘုရားတွေနဲ့တွေ့တော်လည်းပဲသီလစင်ကြယ်ခဲ့တာတိတ်ပြီးတော့ကြည်ညိုစရာကောင်းခဲ့တယ်ဒါပေမဲ့တရားသူမရခဲ့ဘူးမတ်ဖို့နိဗ္ဗာန်မရခဲ့ဘူးမမနာကြီးခဲ့လို့တဲ့ဂျိုသေးလေးစားတိုက်တဲ့ပုဂ္ဂိုလ်မယိုသေးဘူးရှင့်မခိုးဘူးလမ်းမပေးဘူးခက်ထန်ထန်ခက်မှန်မှန်နဲ့နေခဲ့တဲ့ပုံပေါ်ပါတယ်အဲ့တော့တိတိဝတ္တပုပွင့်တော်မူပြီးတဲ့နောက်မှာ29ကဘာကဖရာမပွင့်ပြန်ဘူး3ညကဘာတွေကြောက်เสียကောင်းလိုက်တာအဲ့တော့ဘုန်းကြီးတို့ဒီကဘာကြမှာဖရာရှင်တွေပြန်ပြီးတော့ပွင့်တယ်29ကဘာကြာပြီးတော့ခုဗဒ္ဒကဘာကြာတော့ကကုတံကောနဂုံကတ္တပဖရာရှင်3စုပွင့်သွားပြီဘုန်းကြီးတို့ဖရာရှင်ရုပ်စု4စုပွင့်သွားပြီအဲ့တော့ကကုတံဘုရားရှင်ကောဓကုံဘုရားရှင်ကတ္တပဘုရားရှင်လက်ထက်မှာလည်းပဲဒီသဘောပဲတဲ့ဘေကုဏီဝတ်တယ်သီလစင်ကြယ်တယ်ပိဋကတ်သုံးပုံကျွမ်းကျင်တယ်ဓမ္မတရိကဖြစ်တယ်တရားဓုကမရခဲ့ဘူးမမနာလေးတွေကအာတိဝနာပစ္စည်းနဲ့လိုက်လာလိုက်တာဘုရားတစုနဲ့တွေ့လဲကျွတန်းမဝင်တစုလဲတွေ့လဲကျွတန်းမဝင်အဲ့ဒီလိုဘုရား6စုလုံးနဲ့တွေ့တာတောင်မှကျွတန်းမဝင်ခဲ့ပါဘူးတဲ့မမနာကြီးခဲ့လို့ယိုသေးလေးစားတတ်တဲ့ပုဂ္ဂိုလ်ကမယိုသေးလို့အဲ့တော့ကိုယ့်ရဲ့အတော်တို့ကိုယ့်ရဲ့အမကြီးတို့ကိုယ့်ရဲ့မိဘတို့ကိုယ့်ရဲ့ဆရာသမားတို့ဘုန်းကြီးတို့စဉ်းစားကြည့်နော်ကိုယ့်ရဲ့အသက်လည်းပဲကြီးကြမှာပဲကိုယ့်ဘုံမှာကျေးဇူးပြုဘူးရင်ဂုံတိတ်ခါသီလသမားရိပညာမရှိတောင်မှကိုယ့်ဘုံမှာထိန်ချောင်းဘူးတယ်နှုတ်ဤဆောင်မခြင်းကိုယ်ဤဆောင်မခြင်းနေနဲ့ဆောင်မခဲ့ဘူးတယ်စာလေးတပုတ်တပါးတာသင်ပေးဘူးတယ်ကျေးဇူးရှင်တွေဒီလိုကျေးဇူးရှင်တွေဘုံမှာမာမာနမထားတတ်ဘူးဆိုတာလာပြီးတော့ပြနေပါတယ်စောစောကဘုန်းကြီးတို့တရားရိပ်တာဝင်တဲ့ဆရာလေးတွေတို့ဘုန်းကြီးတွေတို့တရားတွေဝိသဝင်းတဲ့တက္ကရာကမတွေတို့ကိုကဝိပဿနာပညာလေးမှီပြုပြီးတော့တန်ဃာတော်ရှင်မြတ်ဒီပုံမှာနှိမ်ချတဲ့စကားတပည့်တော်တို့ကဝိပဿနာလုပ်ပြီးတော့နိဗ္ဗာန်သွားမှာရှင်ပြားတို့ကစာရဲတင်နေတယ်စာတင်တာနိဗ္ဗာန်မရောက်ဘူးဆိုပြီးတော့နှိမ်ချတဲ့မမနာသဘောတရားဒါတွေကဝိပဿနာအထုတ်နေပြီမဲ့တရားသူရနိုင်တယ်ဆိုတာကတော့ဘုန်းကြီးတို့အင်မတန်မှဒီဇက်တော်တွေဒီဇလန်းတွေဒီမြတ်စွာဘုရားရဲ့ပါဠိတော်ထာဂရတိကာတွေကိုကြည့်လို့ရှိရင်တရားဓုရနိုင်မှုအင်မတန်ခက်ခဲပါလိမ့်မယ်။ဒါကြောင့်မို့ဒီလိုပုံပုရိယတရားရိပ်တာဝင်နေပြီမဲ့မာမနာတွေခက်ထန်နေတဲ့အတွက်အယူတွေကလည်းပဲဒါနာမရောက်နိဗ္ဗာန်မရောက်ဘူးဒါနာအလကဘာဝနာကမှအရှင်းမြင့်တာအယူတွေမှားနေတဲ့အတွက်ဒီပုံပုရိယလည်းပဲမတ်ဖို့နိဗ္ဗာန်ရဖို့ဆိုတာတော်တော်ခက်ခဲပါလိမ့်မယ်။ခုဘုန်းကြီးတို့ပုံနာကြွန်ပါလေးရအဲ့ဒီလိုဘုရားရှင်6စုလက်ထက်မှာတိပိတကဒရဓမ္မကတိကစင်ကြဲတဲ့သီလရှိတဲ့ပုဂ္ဂိုလ်ဒါမျိုးဖြစ်ခဲ့ပါလျက်နဲ့ဒီဘဝမှာလာပြီးတော့အင်မတန်နှိမ့်ကြတဲ့အနာတပိန်တတိယကျွန်မဝန်းထဲမှာလာပြီးတော့ပဋိသင်္ဍေနေခဲ့ရတဲ့အတွက်မျိုးဆက်အပြင်တိတ်ပြီးတော့အောက်တန်းကျသွားပါတယ်တဲ့အဲ့တော့မျိုးဆက်အပြင်အောက်တန်းကျတော့ကျွန်ဆိုတာကဘုန်းကြီးတို့ရှေ့ခေတ်ကရောင်းလို့ဝယ်လို့ရတဲ့သဘောတိတ်ပြီးတော့ကိုယ့်ကိုယ်ကိုအဆိုးမရအောင်ဒီခေတ်နဲ့လုံးဝမတူအဲ့တော့ဘာဖြစ်တယ်လဲဆိုတော့ရေခဲရမောင်းထောင်းရအလုံးလုပ်ငန်းတွေလုပ်ရတဲ့တိတ်ပြီးတော့ပင်ပင်ပန်းပန်းဆင်ရဲခဲ့တယ်အဲ့တော့ရှေးဘဝကဓမ္မဂရိကဖြစ်ခဲ့တယ်တိပိတကတရဖြစ်ခဲ့တယ်နောက်ပြီးတော့ကိုချင်းတိလာတွေလုံခြုံခဲ့တယ်ဒါပေမဲ့လို့မာမနာသဘောတရားလေးကြောင့်အင်မတန်မှဆိုးညံ့နေလာပြီးတော့ဒီပဋိသင်္ဍေဟာကျွန်မရဲ့ဝန်ထဲမှာလာပြီးတော့ပဋိသင်္ဍေနေခဲ့ရတဲ့အတွက်သိပြီးတော့အောက်တန်းကျဆင်းရဲခဲ့ရပါတယ်တဲ့နောက်ဆုံးမှာတော့ပါရမီရှင်ဖြစ်တော့ရဟန္တာရှင်မထေရီမကြီးဖြစ်သွားခဲ့ပါတယ်ကဲအားလုံးတစ်ခေါက်လိုက်ဆိုမာမနာကျွယ်သောသူဝဲမျိုးຫນွယ်ညံ့ဤသို့ထိုက်သူယူจุမံကိုချူအမျိုးမြတ်တကူအဲ့တော့မာမနာရဲ့သဘောတရားတွေကတိတ်ပြီးတော့ကြောက်เสียကောင်းပါတယ်ဒါကြောင့်မြတ်စွာဘုရားလည်းမာမနာသဘောတရားတွေကိုမထားကြဘူးနောက်ပြီးတော့မင်္ဂလာတုတ်ထဲမှာလည်းပဲဂါရဝစနိဝတ္တစဂျိုသေးလေးစားတတ်တဲ့ပုဂ္ဂိုလ်ကိုယူသေးဖို့နှိမ်ချတတ်တဲ့ပုဂ္ဂိုလ်ကိုနှိမ်ချဖို့ပူဇာစပူဇနီယနံပူဇော်တတ်တဲ့ပုဂ္ဂိုလ်ကိုပူဇော်ဖို့ဒီလိုပူဇော်မှမင်္ဂလာဖြစ်ပြီးတော့ Nepan ti, yamau piunai mare, so biro, nyaswa piya kurare, hoja ke bare. Ara nyaswa piya ye te yaro ne enyi, jeni adat leve chi mare, tiladamari pinya leve tailiao piware, meroi ye mwene kwema, meroi gulebe puzo jare, meroi ye puzo jengo chong piubi, mwene gu chong piubi, tangaro chen ye de bawen yerna nyatong bawu puzo re, chiale de gu ludan puzo jare, te yana jare, suro, ta jeni, Punyo mansho grobai sure suyuli ne kanyi de ne de ke poyi mabidi de apanguro naujama punyo mansho grobai tra apanguneku sahoba me jenido chain lebe se toabi. Edo di diago na yubido jenidiana prita diha mamanari kinsen o mamanari gu kawa cha bido jude leza dai mianodai de poguri gu jude leza miano nanya bazi. Dini abin nelaunare ma karawatiari ta biro paramiri selle jentombi paramiri jentan bidakala menyan punyan pshin neibangu linyan swa miyamau piunan jabazi gong tari.